Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဒီဇင်ဘာလ16ရက်တနေ့လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ပထမအပိုင်းဝက်မှာ Radio Light Meter နဲ့နားထောင်နိုင်သလိုအစီအစဉ်အပြည့်ကိုလည်း Jodu Slang Tat TV VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တမောင်သားမှာ
အစ္စရေးအနေနဲ့ဆီးရီးယားနိုင်ငံနဲ့ပဋိပက္ခမဖြစ်လို့ဘူးလို့အစ္စရေးဝန်ကြီးချုပ်ကတင်းငွေတွေနဲ့မှပြောပါတယ်။အမေရိကန်ပြည်ထောင်စုအရှေ့ချမ်းပြည်နယ်တွေပေါ်တွေ့ခဲ့ရတဲ့ drone ယာဉ်တွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိဖို့လိုတယ်လို့ရွေးကောက်ခံသမ္မတဒိုနယ်ထရမ့်ကအမျိုးသားလုံခြုံရေးအကြံပေးအဖြစ်နာမည်ဆင်းအဆိုပြုထားသူ Michael Waltz ကပြောပါတယ်။မြန်မာအပါအဝင်ပါလက်စတိုင်း၊ Israel, Lebanon, Syria, Russia, Ukraine တို့မှာငြိမ်းချမ်းစေဖို့ပြင်သစ်နိုင်ငံ Corsica ကျွန်းကိုရောက်ရှိလာတဲ့ပေါ်ရဟန်မင်းကြီး Francis ကဆုမွန်တောင်းပါတယ
်။အဲ့လိုသတင်းတွေအပြီးမှာတော့ရခိုင်ပြည်နယ်တောင်ကုတ်ကိုအာရက်ခတ်တပ်တို့ကထိန်းချုပ်လိုက်တဲ့သတင်းဆောင်ပါနဲ့ Syria အနာဂတ်သတင်းဆောင်ပါတွေကိုတင်ပြပါမယ်။အပတ်စဉ်အစီအစဉ်မှာတော့ Democracy ဆွေးနွေးကကမ္ဘာ့မြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရင်းဆုံးတော့ဒီကလေးနဲ့ထိတ်တားရောက်သတင်းတွေကိုကိုသားညူဦးကပြောပြပါမယ
်။ Israel နဲ့ Syria နိုင်ငံနဲ့ပြည်ပခါမဖြစ်လို့လို့ Israel ဥက္ကဋ္ဌ Benjamin Netanyahu ကတနင်္လာနေ့မှာပြောဆိုပါတယ်။ Syria နဲ့ထိတ်တိုက်ဖြစ်ဖို့မရှိပါဘူး။မြေပြင်ကဖြစ်လာတဲ့ဗကတိအခြေအနေရေပေါ်တည်ပြီးတော့ Syria ဆိုင်ရာ Israel မူဝါဒကိုဆုံးဖြတ်မှာဖြစ်တယ်လို့ Netanyahu ကရုတ်တံတဲ့ထုတ်ပြန်ချက်ထဲမှာပြောသွားပါတယ်။အီရန်ကနောက်ခံပေးထားတဲ့လေဘနွန်ခြေဆိုင် Hezbollah တို့ဒဏ္ဍာရီပြန်မကင်နိုင်အောင်လို့ကာကွယ်ဆောင်ရွက်သွားဖို့အတွက်အစ္စရေးဘက်ကပိုင်းဖြတ်ထားတယ်လို့အစ္စရေးဥက္ကဋ္ဌချုပ်ကပြောပါတယ်။ဒါဟာအစ္စရေးရဲ့စင်ဆက်မပြတ်ရှိနေတဲ့စိန်ခေါ်ချက်ဖြစ်တယ်။ဒါကိုရပ်ခံသွားမယ်လို့ဆိုပါတယ်။ဆီးရီးယားနိုင်ငံမှာအာဆတ်အစိုးရပြုတ်ကျသွားပြီးတဲ့နောက်အစ္စရေးဘက်ကလေကြောင်းတက်ခိုက်မှုရာခိုင်နှုန်းအထိလုပ်ပါတယ်။ဒါဟာအာဆတ်အစိုးရထွက်သွားတဲ့နောက်ပိုင်းဖြစ်လာနိုင်ခြေရှိတဲ့အန္တရာယ်တွေကိုရှင်းလင်းမှုဖြစ်တယ်လို့အစ္စရေးဘက်ကပြောပါတယ်။လနထုတ်ဆက်ယုံလေရင်ပစ်စင်တွေနဲ့လေရင်ကွန်းတွေကိုအစ္စရေးဘက်ကပိတ်မှတ်ထားတိုက်ခိုက်ခဲ့တာပါဆီးရီးယားနဲ့နေချင်းဆက်နေတဲ့ဂိုလန်ကုန်းမြစ်မှာရှိတဲ့စစ်မဲ့ဆုံတတ်မှတ်ထားတဲ့နေရာကိုလည်းအစ္စရေးတပ်တွေကသိမ်းယူခဲ့ပါတယ်ဆီးရီးယားအဆက်အစိုးရပြုတ်ကျသွားတဲ့နောက်ဆီးရီးယားပေါ်အနောက်နိုင်ငံတွေရဲ့ပိတ်ဆို့တန်ခတ်မှုတွေအလျင်အမြန်အဆုံးသတ်ဖို့ဆီးရီးယားဆိုင်ရာကုလသမဂ္ဂအထူးကူစလဲကနေပြီးတိုက်တွန်းတောင်းဆိုပါတယ်ဆီးရီးယားနိုင်ငံတွင်2011ခုနှစ်လူမှုအုံကြောင်းမှုကြီးကိုအာဆတ်အစိုးရကရဲစစ်စစ်နှိပ်ကွပ်ခဲ့တဲ့နောက်ဆီးရီးယားအစိုးရကိုအမေရိကန်ပြည်ထောင်စုယောပတမကနဲ့တခြားနိုင်ငံတွေကတင်းကျပ်ကျပ်အရေးယူတက်ခတ်ခဲ့ကြတာပါဒါပေမဲ့လည်းအာဆတ်အစိုးရပြုတ်ကျသွားပြီဖြစ်တဲ့အတွက်ဆီးရီးယားနိုင်ငံပြန်လည်ထူထောင်ရေးအတွက်နိုင်ငံတကာတန်ခတ်မှုတွေအလျင်အမြန်ဖြေလျှော့ပေးဖို့ဆီးရီးယားနိုင်ငံဒမတ်စကတ်ကိုရောက်နေတဲ့ဆီးရီးယားနိုင်ငံဆိုင်ရာကုလထုကူစလေဂီလ်ပီတာဆန်ကသတင်းတောက်တွေကိုပြောပါတယ်ဆီးရီးယားကိုထိ ंछ ုပ်ထားတဲ့လက်ရှိအတိုက်ခံအုပ်စုရဲ့အဓိကအဖွဲ့အစည်းကိုလည်းအမေရိကန်ပြည်ထောင်စုကအကြမ်းဖက်အဖွဲ့ဖြစ်နေတတ်မှတ်ကြေညာထားတာပါ။ဒါပေမဲ့လည်း Hayat Tahrir al-Sham HTS အဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းကနေပယ်ထုတ်ဖို့အမေရိကန်စုအနေနဲ့ပြန်သုံးသပ်နေတယ်လို့လည်းတာဝန်ရှိသူတွေကပြောကြပါရတယ်။အမေရိကန်တာဝန်ရှိသူတွေအနေနဲ့ HTS အဖွဲ့နဲ့ဓာတ်ရဲဆက်သွယ်မှုရှိထားပြီလို့အမေရိကန်နိုင်ငံရေးဝန်ကြီးကစတင်နီကပြောဆိုထားပါရတယ်။အမေရိကန်ပြည်ထောင်စုရှေ့ချမ်းပြည်နယ်တွေပေါ်မှာတွေ့ခဲ့ရတဲ့အမျိုးမျိုးမသိတဲ့ drone ယာဉ်တွေနဲ့ပတ်သက်ပြီးတော့ရှင်းလင်းလင်းသိဖို့လိုတယ်လို့ရွေးကောက်ခံသမ္မတ Donald Trump ရဲ့အမျိုးသားလုံခြုံရေးအကြံပေးဖြစ်အမြင်စီးရင်အဆိုပြုထားတဲ့ Republican Outlook တော်မှ Michael Waltz ကပြောပါတယ်။ New Jersey ပြည်နယ်နဲ့ American ရှေ့ချမ်း Atlantic ပင်လယ်ကမ်းရိုးတန်းနဲ့ကပ်နေတဲ့ပြည်နယ်တချို့ကဒေသခံတွေဟာဒီသတင်းပတ်တွေအတွင်းအမျိုးမျိုးမသိတဲ့ drone ယာဉ်တွေပြန်တန်းလာကိုတွေ့ခဲ့ရတာပါ။အခုလို drone ယာဉ်တွေကိုတွေ့ရတာဟာ American ဆိုးရထောက်လိုင်းအစီအစဉ်ဖြစ်တဲ့ Iran ရဲ့ drone ယာဉ်တွေဖြန့်ကျက်မှုဖြစ်တဲ့ဆောက်ဖြစ်ထင်ရှားမျိုးမျိုးလဲထွက်ခဲ့ပါတယ်။ American သမ္မတအင်ဂျီရောဖြူရင်းလုံခြုံရေးဌာနနဲ့ FBI ပြည်တော်စုထောက်လိုင်းဘီရိုတို့ကတာဝန်ရှိသူတွေကတော့ New Jersey မှာတွေ့လိုက်ရတဲ့ drone တွေဟာလူထိန်းကျောင်းနဲ့အဝေးထိန်းယာဉ်တွေဖြစ်ပြီးတော့မျိုးသားလုံခြုံရေးကိုထိခဲ့စရာမရှိပါဘူးလို့တော့ Strain နေ့ကပြောဆိုပါတယ်။ဒါကိုထပ်မံအသေးစိတ်စုံစမ်းမှုတွေလုပ်နေတယ်လို့ပဲတာဝန်ရှိသူတွေကပြောထားပါတယ်။ Michael Waltz နဲ့ CBS သတင်းဌာနရဲ့ရုပ်သံမင်းမြန်ကန်ဒီ drone ကိစ္စကိုရှင်းလင်းလင်းဖြစ်စေဖို့အတွက်တိုက်တွန်းတောင်းဆိုပါရယ် New Jersey ပြည်နယ်ကစစ်ခြေစက်စခန်းတွေပေါ်မှာ drone တွေကိုတွေ့ရတယ်ဆိုတာ American တာဝန်ရှိသူတွေကအတည်ပြုပါရယ်ဒါပေမဲ့လည်းနိုင်ငံခြားအစိုးရတရရက်ကလွှတ်လိုက်တာဆိုတဲ့အထောက်အထားမျိုးမတွေ့ရဘူးလို့တော့သူကပြောပါရယ်ခင်ဗျာ
ပြည်ရေးအမေရိကန်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6653ညနဲ့လိုင်းဒိုမီတာ40 kHz 0933ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မ မနေ့9နာရီတိဒုတိယပိုင်းကိုလူလူမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖန်ယူနိုင်ပါတယ်ရှင
် View American တန်ရဲ့မနေ့ခင်နိုင်ငံတကာသတင်းတွေဆက်လက်တင်ပြနေပါတယ်မြန်မာနိုင်ငံပါဝင် Palestine Israel Lebanon Syria Russia Ukraine တို့မှာငြိမ်းချမ်းစေဖို့အတွက်ပြည်သက်နိုင်ငံ Corsica ကျွန်းကိုရောက်နေတဲ့ပိုရန်မီဂျီ Francis ကတနုနေနေမှာစုမုံကောင်တောင်းပါတယ်ဘလို့ဖြစ်ပါစေစစ်ဆူတာရှုံးနိမ့်မှုပါပဲလို့တနင်္ဂနွေနေ့ဝေပြဆူတောင်းပွဲမှာပိုဟမ်းမင်းကြီးကပြောပါတယ်ပိုဟမ်းမင်းကြီး Francis အနေနဲ့ပြင်သစ်စစ်သူကြီးနပိုလီယံရဲ့မွေးရမြည်ဖြစ်တဲ့ Corsica ကျွန်းကအဂျာစီယိုမြို့ကိုပထမဆုံးအကြိမ်ရောက်ရှိလာဖြစ်ပြီးတော့သူကရောအဂျာစီယိုမြို့ကဖုန်းတော်ကြီး Cardinal Francoisius Xavier Postello နဲ့အတူလူပိတ်သက်400လောက်စုဝေးကျူးစွာပါတယ်Corsica ကျွန်းကိုမတွားခင်လေဆိပ်တစ်ခုမှာတော့ပိုဟမ်းမင်းကြီး Francis ဟာပြင်သစ်သမ္မတ Emmanuel Macron နဲ့တွေ့ဆုံပါတယ်ပြည်ထောင်ငံ Paris မှာမကြာခင်ကပြန်လည်ဖွင့်လှစ်ခဲ့တဲ့ဒီဖျားเจ้าနဲ့ပတ်သက်လို့စောင်းနှစ်အုပ်ကိုလည်းပြည်သက်သမရာကပုံရံမင်းကြီးကိုလက်ဆောင်ပေးပါတယ်။ပုံရံမင်းကြီးနဲ့ပြည်သက်သမရာတို့ဟာအရှေ့လယ်ပိုင်းဒေသစစ်ပွဲ၊ Ukraine စစ်ပွဲ၊သဘောပတ်ဝန်းကျင်နဲ့ဥရိယာရီကေဆာရီစတဲ့ကမ္ဘာအကျပ်တဲအခြေအနေတွေကိုဆွေးနွေးပြောဆိုခဲ့ကြတယ်လို့ပြည်သက်သမရာယုံကထုတ်ပြန်ထားပါတယ်။ဂျပန်၊ Australia နဲ့ Canada နိုင်ငံတို့ပါတဲ့ Pacific ဒေသတစ်ပတ်တစ်ချက်နိုင်ငံများကုန်သွယ်ရေးစာချုပ်အဖွဲ့မှာ Britain နိုင်ငံက12နိုင်ငံမြောက်အဖွဲ့ဝင်တရားဝင်ဖြစ်လာပါပြီ။ဗြိတိန်အနေနဲ့ဥရောပသမဂ္ဂကနေနှုတ်ထွက်ခဲ့ပြီးတဲ့နောက်ပိုင်းကမ္ဘာကုန်သွယ်ရေးဆက်သွယ်မှုကိုတည်ဆောက်နေပြီးတော့ Pacific ဒေသနဲ့ဆက်ဆံရေးတုံ့ပြန်မှုကြိုးပမ်းနေချိန်မှာ CPTPP လို့ခေါ်တဲ့ကုန်သွယ်ရေးစာချုပ်အဖွဲ့မှာ12နိုင်ငံမြောက်ပါဝင်လာတာဖြစ်ပါတယ်။အဲ့ဒီအတွက်ဗြိတိန်အနေနဲ့အဖွဲ့ဝင်17နိုင်ငံတွေက Brunei, Chile, Japan, Malaysia, New Zealand, Peru, Singapore နဲ့ Vietnam ဒီ7နိုင်ငံရဲ့ CPTPP ကုန်သွယ်ရေးစီးပွားရေးအကျုံးဝင်ပြီးတော့အပြာလန်အခွန်တက်တာခွင့်လည်းရှိမှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုဩစတြေးလျနိုင်ငံနဲ့အနေနဲ့ကတော့ဒဇမလ24ရက်မှာအသက်ဝင်မှာဖြစ်ပြီးတော့ကြံဖွဲ့ဝင်နှစ်နိုင်ငံဖြစ်တဲ့ကနေဒါနဲ့မက္ဆီကိုနိုင်ငံတွေကတော့သူတို့အတည်ပြုပြီးတဲ့နောက်ရက်60မှာအသက်ဝင်မှာဖြစ်ပါတယ်။ဒီသဘောတူညီချက်အရဗြိတိန်နေနဲ့ဒါဟာမလေးရှား၊ဘရူနိုင်းနိုင်ငံတို့နဲ့လည်းပထမအဆုံးလွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုဖြစ်လာပါတယ်။ဒေသတွင်းတရုတ်စီးပွားရေးလှုံ့ဆော်မှုကိုတံပြန်ဖို့အတွက်ပစိဖိတ်တစ်ဖက်တစ်ချက်မိဖက်အဖွဲ့ဆူပြီးတော့အမေရိကန်ပြောင်စုကစပြီးဒီစီစဉ်ကိုကမခထားခဲ့တာပါ။ဒါပေမဲ့လည်း2019ခုနှစ်သမ္မတဒေါ်နယ်ထရန့်လက်ထက်မှာအမေရိကန်ပြည်ထောင်စုကအဲ့ဒီအဖွဲ့ကနေနှုတ်ထွက်ပါတယ်။အဲ့ဒီနောက်ပိုင်းအဲ့ဒီအဖွဲ့ဟာ CPTPP ဆိုပြီးပြန်လည်စခဲ့ရပါတယ်။ဒီအဖွဲ့ကိုကော့စတာရီကာကလည်းအဖွဲ့ဝင်ဖြစ်ဖို့ရှောက်ထားတယ်လို့အင်ဒိုနီးရှားကလည်းပါဝင်ဖို့အတွက်မှန်းနေပါတယ်။အီရန်ရဲ့အမေရိကန်သတင်းသမားဖြစ်တဲ့ရီဇာဖလီဇီဒါကိုရန်သူအစုအတည်းနဲ့ပူးပေါင်းဆောင်ရွက်မှုပစ်ချက်နဲ့အီရန်တရားရုံးတစ်ခုကနေထောင်ဒဏ်10နှစ်ပြစ်ဒဏ်ချလိုက်ပါတယ်။ရီဇာဖလီဇီဒါဟာ USAGM အမေရိကန်နိုင်ငံတကာသတင်းမီဒီယာအေဂျင်စီကကြီးကြပ်တဲ့ Radio Free Europe Radio Liberty အောက်မှာရှိတဲ့ Radio Father ရဲ့သတင်းမှာဟောင်းတူလည်းဖြစ်ပါတယ်။ American ဆူရနဲ့ပူးပေါင်းကြံစည်မှုဆွဲချက်နဲ့ Dehran Tolan ရဲ့ခုံရုံးကနေသူ့ကိုကနဦးအမင်းချမှတ်တာဖြစ်တယ်လို့ရှစ်နှစ်ဖြစ်သူ Mohammed Hussein Agassi ကသူ AP သတင်းဌာနကိုပြောပါတယ်။ပြစ်ဒဏ်စီရင်မှုပေါ်မှာရက်20အတွင်းယူခံဝင်နိုင်တယ်လို့ရှစ်နှစ် Agassi ကပြောပါတယ်။ဒါပေမဲ့လို့အမင်းချပြီးကြတဲ့ကဆိုရင် Velocidor ကိုအခုချိန်ထိသူမတွေ့နိုင်သေးဘူးလို့လည်းပြောပါတယ်။Radio Father ကိုအီရန်အာဏာပိုင်တွေကရန်သူသတင်းဌာနတစ်ခုဖြစ်နေသတ်မှတ်ထားပြီးမဲ့ Velocidor ဟာအီရန်နိုင်ငံကိုမတ်လအတွင်းကပြန်သွားတာပါ။သူရောက်ပြီးပထမ6လမှာသူဟာလွတ်လပ်လပ်ရှိခဲ့ပြီးမဲ့အဲ့ဒီနောက်ဖမ်းဆီးခြင်းခံခဲ့ရပါတယ်။ Nobala အစိုးပိုင်းတို့ကလည်း VOA First ဌာနရဲ့သတင်းသမားဟောင်းတူဖြစ်တဲ့ Kianush Century ဟာအီရန်ခေါင်းဆောင်ကွန်မန်ဒီကိုဆန္ဒပြပြီးတော့အတိုက်ခံတွေကိုနှိမ့်နှင်းတဲ့လုပ်ရက်ကိုကန့်ကွက်တဲ့အနေနဲ့အီရန်မြို့တော်အဆောင်အုံတစ်ခုပေါ်ကနေခုံချပြီးတော့ကိုယ့်ကိုယ်ကိုအဆုံးစီရင်ခဲ့ပါတယ်။အသက်42နှစ်အရွယ်စန်ချူရီဟာဖမ်းထားတဲ့အကျဉ်းသမားလေးဦးကိုလွှတ်ပေးဖို့တောင်းဆိုပြီးတော့မလွှတ်ရင်သူ့ကိုယ်သူအဆုံးစီရင်မယ်လို့ချိန်ချောက်ခဲ့တဲ့အကြောင်းအီရန်အာဏာပိုင်တွေကထုတ်ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုသားညူပြောပြခဲ့တာပါရခိုင်တောင်ပိုင်းတောင်ကုန်းမြို့နယ်တစ်ခုလုံးကိုအာရခတ်တပ်တော်ကအလုံးစုံထိန်းချုပ်နိုင်တဲ့အပြင်အားနဲ့ကွာမြို့နယ်ကစစ်ကောင်စီလက်ကျန်စခန်းတွေကိုလည်းထိုးစစ်ဆင်နေတယ်လို့အေးပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ရခိုင်ရဲ့နောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုနန်းအောင်ကပြောပြမှာပါ။အ
ေးအေးအာရခတပ်တော်ဟာရခိုင်ပြည်နယ်အတွင်းမောင်တော်မြို့နယ်ကိုသိမ်းပြီးတော့မကြခင်မှာပဲတောင်ကုန်းမြို့ကိုထပ်မံသိမ်းယူလိုက်ပါတယ်။တောင်ကုန်းမြို့နယ်တစ်ခုလုံးကိုဒီဇင်ဘာ14ရက်ညနေပိုင်းမှာအပြည့်သိမ်းပိုက်လိုက်တာဖြစ်ပြီးထွက်ပြေးလွတ်မြောက်နေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုလိုက်လံရှင်းလင်းနေတယ်လို့အာရခတပ်တော်အေးပြောခွင့်ရခိုင်သူခါကပြောပါတယ်
။ဒီတောင်ကုန်းမြို့အခြေစိုက်ဒီအကြမ်းဖက်ဖက်စစ်စစ်ကောင်စီရဲ့ဒီစက္ကခါငါတမဌာနချုပ်ကိုဟိုမနေ့ကညနေ4နာရီ7မိနစ်လောက်မှာဟိုအပိသအာရှင်းလင်းအာသိမ်းပိုက်နိုင်ပြီဖြစ်ပါတယ်။အိုအဲ့ဒီကနေဒီထွက်ပြေးလွတ်မြောက်နေတဲ့ဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေကိုလည်းပဲ ကျွန်တော်တို့လိုက်လံဖမ်းဆီးရှင်းလင်းလျက်ရှိပါတယ်။ဟိုအခုဆိုရင်တော့ဒါတောင်ကုန်းမြို့နယ်တစ်ခုလုံးကိုဒီအာရခတပ်တော်ကဒီအပိသဟိုတိမ့်ပိုက်ထိန်းချုပ်နိုင်ပြီဖြစ်ပါတယ
်။ရှခိုင်တောင်ပိုင်းကွာမြို့နယ်အတွင်းကစစ်ကောင်စီတပ်စခန်းတွေကိုလည်းအေဖက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့လည်းခိုင်သူခါကပြောပါတယ်
။ဒီအမ်းမြို့ကတိုက်ပွဲအခြေအနေကတော့ဒီနောက်ဆုံးကြံနေတဲ့ဒီနဘခဌာနချုပ်ကိုကျွန်တော်တို့ဒီအပိသသိမ့်ပိုင်းနိုင်ဖို့အတွက်ဟိုဆက်လက်ပြီးတော့မှရှင်းလင်းတိုက်ခိုက်မှုတွေလုပ်နေပါတယ
်။ရှခိုင်ပြည်နယ်အလဲပိုင်းအာမြို့နယ်အတွင်းမှာတခုတည်းကြံရှိနေသေးတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုလည်းထိုးစစ်ဆင်တိုက်ခိုက်နေဆဲဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်
။ဟိုဂွားမျိုးတိုက်ပွဲအခြေအနေကတော့ဒီဂွားမျိုးအဝါမှရှိတဲ့ဒီစစ်ကောင်စီတိုက်ရင်နေရာတွေနောက်ပြီးလို့ရှိရင်ဒီဂွားမျိုးဒီအနီးတစ်ဝိုက်မှာရှိတဲ့ကျေးရွာတွေမှာဟိုတိုက်ပွဲတွေဆက်လက်ပြီးတော့ဟိုအပြင်းထန်ဖြစ်နေတာရှိပါတယ်။ဟိုအကြမ်းဖက်စစ်ကောင်စီကတော့သူတို့ဒီလေချောင်းပစ်ကူဟိုလက်နေကြီးပစ်ကူတွေဒီရေချောင်းပစ်ကူတွေအများအများသုံးပြီးတော့မှဟိုဆက်လက်ခုခံနေတာရှိပါတယ်။
ရှိခိုင်ပြင်းနယ်မှာစစ်ကောင်စီနဲ့အာရခတပ်တော်အေအေကြားပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလအတွင်းကစပြီးတော့တကြော့ပြန်တိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပြီးအခုဆိုရင်ရှိခိုင်ပြင်းနယ်တွင်ကမြို့နယ်12ခုနဲ့ချင်းပြင်းနယ်ကပလဝမြို့နယ်တွေကိုအေအေဖက်ကသိမ်းပိုက်ထိန်းချုပ်ထားပြီးဖြစ်ပါတယ်။ဒါအပြင်အန်းနဲ့ကွာမြို့နယ်တွေမှာလက်ရှိအေအေဖက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးကြောက်ဖြူမှန်အောင်နဲ့စစ်တွေမြို့နယ်တွေကိုလည်းအေအေတပ်တွေကပိတ်ဆို့ထားပါတယ်။တောင်ကုတ်ကိုအေထိန်းချုပ်လိုက်တဲ့သတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကထုတ်ပြန်ပြောဆိုမှုမရှိပါဘူး
။နောက်လောင်ပြောပြကြတာပါ။ဆက်ပြီးစီးရီးယားရေးကိုကြည့်ကြအောင်ပါ။ဘာသာရေးဆွဲဖက်မှုခေပြီးအားလုံးပါဝင်တဲ့ပြည်သူစုအတက်ဖြစ်လာမယ်။အသွင်ကူးပြောင်းရေးကိုထောက်ခံမယ်လို့လက်ရှိအစိုးရကပြောပြမိ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတော့တိုက်ရိုက်ပါဝင်ပတ်သက်မှာမဟုတ်ဘူးလို့ဆိုထားပါတယ်။ VOA အင်ဂျူရောသတင်းတောက်ပက်စီဝီဒါခုဆွာရသတင်းကိုကိုခမွန်ဆိုမင်းကပြောပြမှာပါ။
အမေရိကန်ပြည်ထောင်စုကလည်းအတိအမှတ်ပြုအားပေးထောက်ခံလိုက်ပါတယ်။ဒါဟာအာနာရှင်သမ္မတဘာရှားအယ်အာဆတ်ပြုတ်ကျပြီးနောက်စီးရီးယားမှာမသေးကြာမရေရာမှုတွေနဲ့နဲ့ရှိုင်းရှိုင်းဖြစ်နေတဲ့ကာလမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့တရားဝင်ထောက်ခံမှုဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးအမေရိကန်အမျိုးသားလုံခြုံရေး NSC ပြောရေးဆိုခွင့်ရှိသူဂျွန်ကာဗီကအခုလိုပြောပါတယ်
။ What we want to see in terms of governance in Syria is governance that is
Syria မှာကျွန်တော်တို့မြင်ကျင်တာကတော့ပြည်သူတွေကိုကိုစားပြုရမှာဖြစ်တယ်လို့ယုံကြည်မှုနဲ့တရားဝင်မှုရှိပြီးရေရှည်တည်တံ့တဲ့စီမံအုပ်ချုပ်ရေးတရက်ပဲဖြစ်ပါတယ် Syria မှာအဲ့ဒီလိုရလက်တွေရတဲ့အထိဆောင်ရွက်ရမှာဖြစ်ပါတယ
်အာဆတ်အစိုးရကိုဥဆောင်ဖြုတ်ချလိုက်တဲ့ HDS လက်နက်ကင်အဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်အမေရိကန်ကသတ်မှတ်ထားပါတယ်ဒါအပြင်အဖွဲ့ခေါင်းဆောင်အဘူမိုဟာမက်အယ်ဂိုလန်နီကိုလည်းအမေရိကန်အစိုးရကစုတော်ငွေဒေါ်လာ10သန်းထုတ်ထားပါတယ်
အခုအောင်ပွဲကအစ္စလမ်စီးရီးယားတနိုင်ငံလုံးရဲ့အောင်ပွဲဖြစ်ပြီးသမိုင်းစာမျက်နှာတည့်ဖွင့်လှစ်လိုက်ပါပြီ။ဒါဒေသတစ်ခုလုံးအတွက်အလှည့်ပြောင်းတစ်ခုဖြစ်ပါတယ
်။မကြာသေးခင်နှစ်တွေကတော့ဂိုလန်နီဟာအစ္စလမ်အစွန်းရောက်ဝါဒနဲ့ကင်းကင်းနေခဲ့ပါသေးတယ်။ဒါပေမဲ့အခုသူ့ရဲ့အောင်ပွဲမိန့်ခွန်းကိုဒမတ်စကတ်မြို့တော်ကသမရနန်းတော်မှာမဟုတ်ဘဲရှေဟောင်းဆွန်နီဘလီမှာပြောကြားခဲ့ပါတယ်။ဒါဟာအစ္စလမ်အစွန်းရောက်ဝါဒကိုပြန်လည်အသက်သွင်းတော်မယ့်လက္ခဏာပြလိုက်တာဆိုပြီးစိုးရိမ်တဲ့သူတွေလည်းရှိပါတယ်။ဒါနဲ့ပတ်သက်ပြီးဝါရှင်တန် DC အခြေစိုက်အမေရိကန်မူဝါဒရေးရာလေးလာရေးဌာန AEI ကမိုက်ကယ်ရူဘင်ကအခုလိုပြောပါတယ်
On the rebels' own Telegram channel.
အံဘွေရသွားတဲ့ Syria ကတပုံတွေရဲ့ Telegram Internet လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားတာဆိုရင်သူတို့အနေနဲ့ Damascus ကဥမေယဘလီကိုရယူလိုက်ပြီးဆက်ပြီးတော့ Jerusalem က El Asa ဘလီကိုသိမ်းယူမယ်။နောက်ဆုံးမှာတော့ Sorry Arabia က Kaaba ဘလီအထိရောက်အောင်သွားမယ်လို့ဖော်ပြထားပါတယ်။
ဒီတော့အတွင်ပြီးခဲ့တဲ့တနင်္ဂနွေနေ့ကလည်းစီးရီးယားနိုင်ငံထဲမှာရှိတဲ့ IS Islamic အဖွဲ့ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်အမိန့်နဲ့လေကြောင်းကနေတိုက်ခိုက်တာတွေအ мян ပြုလုပ်ခဲ့ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓနေ့ကလည်းတူရကီနဲ့ဂျော်ဒန်နိုင်ငံတွေစီကိုနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်သွားရောက်ပြီးတော့အဲဒီကခေါင်းဆောင်တွေနဲ့စီးရီးယားအရေးဆွေးနွေးခဲ့ပါတယ်။ဒါပေမဲ့လည်း၈နှစ်ဇန်နဝါရီလ20ရက်ကျရင်တော့ဂျိုးဘိုင်ဒန်ရဲ့သမ္မတတာဝန်ကုန်ဆုံးပြီးစီးရီးယားအရေးကိုတိုက်ရိုက်ပတ်သက်ပါဝင်မှာမဟုတ်ဘူးလို့ပြောဆိုထားတဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်တက်လာတော့မှာဖြစ်ပါတယ်။ဒေါ်နယ်ထရန့်ကလည်းသူ့ရဲ့အင်တာနက်လူမှုကွန်ရက်မှာစီးရီးယားအရေးကိုပါဝင်မှာမဟုတ်ဘူးလို့ရေးသားထားပါတယ်။ ဒါပေမဲ့လက်ရှိမှာတော့စီးရီးယားမှာအမေရိကန်တပ်ဖွဲ့ဝင်ပေါင်း900ဝန်းကျင်ဖြန့်ကျက်ချထားပြီးကာဒစ်သဘုံတွေကိုအကူအညီပေးနေပါတယ်စီးရီးယားရဲ့အိမ်နီးချင်းနိုင်ငံဖြစ်ကြတဲ့အီရတ်၊လေဗနွန်၊အစ္စရေးဂျော်ဒန်နဲ့တူရကီစတဲ့နိုင်ငံတွေအလုံးနဲ့အမေရိကန်ဟာနီးကပ်တဲ့ဆက်ဆံရေးရှိပါတယ်။ဒါနဲ့ပတ်သက်ပြီးစီးရီးယားနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးဟောင်းကအခုလိုအကြံပေးထားပါတယ်
။ Don't disengage completely. Certainly not.
အမေရိကန်အနေနဲ့မဟာမိတ်အနေနဲ့ဆက်ဆံရေးကိုလုံးဝမဆွန့်လွတ်လိုက်ပါနဲ့။ဒါပေမဲ့အမေရိကန်အနေနဲ့အလွန်ကြုံဆက်ဆံရေးမထားခြင်းဘူးဆိုရင်တော့မှအရှိလေပိုင်းကမဟာမိတ်တွေနဲ့တော့နီးနီးကပ်ကပ်ဆက်ဆံရမယ်အချိန်ကောင်းပါပဲ
။ Trump ရဲ့အမေရိကန်သားလင်ပထမဆိုတဲ့မူဝါဒအောက်မှာလက်ရှိသမ္မတဂျိုးဘိုင်ဒန်ရဲ့စီးရီးယားနိုင်ငံဆိုင်ရာရည်မှန်းချက်တွေဖြစ်လာမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိလာပါဘူး။ဘာသာရေးစွပ်ဖက်မှုကင်းစင်ပြီးအားလုံးပါဝင်တဲ့အနာဂတ်စီးရီးယားနိုင်ငံအစိုးရအတွက်တခြားပါဝင်သင့်ပါဝင်ထိုက်တဲ့နိုင်ငံရေးအစုအဖွဲ့တွေကလည်းသူတို့နီးသူတို့ဟန်နဲ့လှုပ်ရှားမှုကိုစတင်ကြပါတယ်။ဥပမာအာဆတ်ကိုရုရှားကထောက်ခံခဲ့တယ်။အဲ့ဒီအတွက်ရုရှားစစ်ကန်တွေစီးရီးယားမှာရှိနေတာကိုဆက်လက်ရပ်တည်နိုင်ဖို့အတွက်အခုကတည်းကရုရှားကဆက်ပြီးစော်ဩစည်းရုံးနေပါတယ်။ဒီပိုင်းထဲမှာစီးရီးယားမြောက်ပိုင်းမှာတူရကီထောက်ခံထားတဲ့လက်နက်ကင်တပ်တွေကအမေရိကန်ထောက်ခံတဲ့ကာဒစ်တပုံတွေကိုတိုက်ခိုက်နေတဲ့အတွက်ကာဒစ်ပြည်သူတွေစစ်ပြေးနေကြရပါတယ်။အမေရိကန်ကထောက်ခံတဲ့ကတ်လက်နက်ကင်တွေကိုတူရကီကသူ့နိုင်ငံတဲကခွဲထွက်ရေးကတ်အဖွဲ့တွေရဲ့မျိုးနွယ်တူမဟာမိတ်အဖြစ်ရှုမြင်ထားပါတယ်။တဆက်တည်းပြောရရင်အခုအခါအီရန်အနေနဲ့လည်းသူ့ရဲ့မဟာမိတ်အင်အားတွေအများကြီးဆုံးရှုံးကုန်ပါပြီ။အစ္စရေးကလည်းလေကြောင်းကနေစီးရီးယားမှာကျန်ရှိနေတဲ့လက်နက်တွေကိုတိုက်ခိုက်ဖျက်ဆီးနေပါတယ်ခင်ဗျာ
။ခုတော့ပတ်စဉ်အစီအစဉ်တွေကိုဒီမိုကရေစီဆွေးနွေးကနေစပါမယ်။စစ်ကောင်စီရဲ့ဖြတ်လေးပြပြောအကြောင်းဆန္ဒရေးခါချပါမှုအပါဝင်တခြားခက်ခဲစိန်ခေါ်မှုတွေကိုရင်ဆိုင်နေရပေမဲ့စစ်ဘေးဒုက္ခသည်တွေစီကိုလူသားချင်းစာနာမှုအကူအညီတွေမရရအောင်လှုပ်ဆောင်နေကြတဲ့ Clean Yangon လို့ပြည်တွင်းလူမှုအကူအညီရေးအဖွဲ့တွေရှိနေပါတယ်။လေကြောင်းတိုက်ခိုက်မှုတိုင်းအများဆုံးခံရတဲ့ပြည်နယ်တစ်ခုဖြစ်တဲ့ KNI မှာစစ်ဘေးဒုက္ခသည်ရေးဆောင်ချက်တွေကိုတရားအောင် Clean Yangon အဖွဲ့တည်ထောင်သူဘတ်တင်စာအေကိုမှတ်ရင်ချနိုင်ကမေးမြန်းထားပါတယ်။
ဒီပြည်နယ်ဒီမော့ဆိုမြို့နယ်ကစစ်ဘေးဒုက္ခသည်စခန်းတစ်ခုကိုပြီးခဲ့တဲ့စက်တင်ဘာလအတွင်းမှာတရားဝင်ကြည့်ရှုခဲ့တာပါအဲ့ဒီမှာကလင်းရံကုန်အဖွဲ့ကနေပြီးတော့ဒုက္ခသည်ကလေးတွေကိုအကူအညီပေးနေတာတွေကိုတွေ့မြင်ခဲ့ရပါတယ
်ဆိုအခက်ခဲမျိုးမျိုးကြာမှခတ်စားနေရတော့ပြည်သူလူထုတွေရဲ့အတွေ့ကျွန်တော်စတောင်းပြေးမှာဖြည့်တယ်မြန်မာပြည်ကြီးအမိုင်းများဆုံးစစ်မှတ်တော်ညချင်းချင်းနဲ့တူဒီမိုကရေစီရေတော်ပေါ်အောင်မြင်နိုင်ဖို့ရတဲ့ဖျားရခင်မြန်မာပြည်ကြီးကိုကောင်းချီးပေးပါစေအကြည်ရှုပြတော်မူပါစေကာကွယ်ဆောက်ရှောက်တော်မူပါစေယနေ့ချစ်ချင်အောင်ခတ်စားတဲ့ဆုကျေးဇူးတော
်ကလေးလူကြီးအားလုံးပါဒီ extra ရဲ့ trauma တွေအများကြီးရှိတယ်ဗောနော်အများကြီးရှိတယ်ဆိုတဲ့အခါကျတော့ဟိုတုံ့ပြန်ရမယ်ဆိုတာထက်အဲဒီလေးရင်ဆိုတာထက်အမရေပြောမယ်ဆိုရှင်ဝူးဆိုရအတန်ကြားတာလေးရင်မဟုတ်ဘဲနဲ့ကျွန်တော်ထော်လာကြီးတို့ cycle တို့အိတ်စောဖြုတ်ပြီးမောင်းနေတော့မှာလေးရင်လားဆိုပြီးကြောက်လန့်တဲ့စိတ်ကအဲလူတိုင်းမှာရှိရယ်ပေါ့နော်အဲစစ်ဆောင်နေမှာပို့ပြီးဆိုးရယ်ပေါ့ကလေးတွေရောလူကြီးတွေရောအဲဒီတန်ကိုသူတို့အရန်ခံခဲ့ရတယ်ကင်ဒီယား air strike အများဆုံးခံရဆုံးနေရာလို့တောင်ပြောလို့ရတယ်ပေါ့နော်ပြောလို့ရရဆိုတဲ့အခါကျတော့ဟိုတုံ့ပြန်တဲ့ဟာထက်သူတို့စိတ်ထဲမှာ mental trauma တွေအများကြီးတော့ပို့တွေ့ရပါတယ်မှာဟုတ
်ဒီ clean ရန်ကုန်ကလက်ရှိဒီကင်ဒီပြည်နယ်မှာရှိရယ်စစ်ဆောင်ဒုက္ခသည်တွေကိုကူညီနေတဲ့အခါမှာအဓိကအစိန်ခေါ်မှုတွေအားပါရင်းလဲ
ဟုတ်အဓိကကတော့ကျမတို့အဓိကပေါ့နော်ဟိုပစ္စည်းတွေပေါ့ပစ္စည်းတွေတည်ယူပို့ဆောင်နေနေရာဆေးတွေတည်ယူပို့ဆောင်နေနေရမှာအခက်အခဲတွေအများကြီးရှိပါတယ်အမပြောလို့လဲဆိုတော့ကျမတို့အဲစစ်ကောင်စီကဖြက်လေးပြက်လုတဲ့အချိန်ပေါ့နော်ကျမတို့ရောက်တဲ့အချိန်မှာဖြက်လေးပြက်လုတဲ့အချိန်နဲ့ကြုံရတယ်အဲအဲ့တော့ဆိုလို့ရှိရင်ဘာဖုန်းလိုက်မှလည်းမရဘူးပေါ့နော်ဖုန်းလိုက်မရဘူးအဆက်အသွယ်တွေမရတဲ့ခါကျတော့ပစ္စည်းတွေတည်ယူပို့ဆောင်ဖို့အတွက်အခက်အခဲရှိရယ်နောက်တစ်ခုကကျတော့ကျမတို့ကပြည်သူကနေပြည်သူကိုစီစဉ်တာပေါ့နော်အဓိကတော့ပြည်တွင်းပြည်ပအစည်းအဝေးရှင်တွေကဟိုအလှငွေတွေလှမ်းထည့်ကြတယ်ပြည်တွင်းပြည်ပအစည်းအဝေးရှင်တွေကလှမ်းကူကြတယ်လှမ်းကူကြတဲ့ဟာမှာအဲဘဏ်အကောင့်တွေကျမတို့ freeze ခံရတယ်ပေါ့နော်ဘဏ်အကောင့်တွေ freeze ခံရတဲ့ခါကျတော့ငွေငွေကြေးစစ်စစ်မှုပိုင်းတွေမှာလည်းခက်ခဲတဲ့အများကြီးရှိခဲ့တယ်ပေါ့နော်ပြီးတော့ဒီဘက်ရောက်တဲ့အချိန်မှာကျမတို့ဒီဟိုဒီအကောင့်တွေကနေပြီးတော့ပတ်စံထုတ်တဲ့အခါမှာ percentage တွေအရန်ပေးရတာမျိုးတွေကျမတို့ကြုံရတယ်ပေါ့နော်ကြုံရတယ်အဲ့ခက်ခဲတွေရှိရယ်နောက်တစ်ခုကကျတော့အဲဒီဖြက်လေးပြက်လုတဲ့အခါကျတော့73စီကျမတို့တည်ယူပို့ဆောင်ရေးအတွက်ခက်ခဲ ဲ့တယ်အဓိကတော့ဆေးဝါးပေါ့နော်ဆေးဝါးနဲ့ဆန်လေးပေါ့ဒါလေးကိုကျမတို့အဲတဲဖို့ကိုပုံမှန်ဆိုလို့ရှိရင်အဲခဏလေးနဲ့ရောက်ကမဲ့ဟာမှာအဆင်ဆင်ပေါ့အဆင်ဆင်နေတဲရတယ်အချိန်မီအချိန်နဲ့တပြေးညီကျမတို့ရောက်ရှိဖို့ကိုတော်တော်လေးခက်ခဲခဲ့တယ်ပေါ့မဟုတ်ခက်ခဲရအောင်အများကြီးရှိပါတယ်ဟုတ်
အဲ့တော့ဒီလို clean ရန်ကုန်လို့ပေါ့နော်ဆစ်ဆောင်ဒုက္ခတွေကိုကူညီနေတဲ့နေရာမှာအဓိကနောက်တစ်ချက်ကကျတော့ဒီနိုင်ငံတကာအလှူရှင်တွေရောရှိလားရှင
်ဟုတ်ကျွန်မတို့ကကြတော့ဟိုပေါ့နော်အဲဒီနိုင်ငံတကာအလှူရှင်ဆိုရယ် grant လို့ proposal တွေနဲ့တော့မသွားဘူးပေါ့နော်မသွားဘူးကျွန်မတို့ကိုအဲငကိုတွေကကလေးရန်ကုန်ကိုချစ်ခင်ကြတဲ့လူတွေကလေးရန်ကုန်ကိုယုံကြည်စွာနဲ့ဖိမပေးကြတဲ့ပြည်တွင်းပြည်ပရောက်မြန်မာတွေရဲ့အဲကူညီဖိမမှုတွေနဲ့ပဲကျွန်တော်တို့ဟိုသွားပါတယ်ရှင်ဟုတ်
အဲ့တော့ဟိုကုလသမဂ္ဂလို့ပေါ့နော
်ဒီ
လိုနိုင်ငံတကာအဲ့လိုအဖွဲ့အစည်းတွေရောလာရောက်ပြီးတော့ကူညီတာမျိုးရှိ
ဟုတ်အဲ့လိုမျိုးတော့မရှိပါဘူးရှင်ဟုတ်ဟုတ်
အဲ့တော့ဒါဆိုရင်အဓိကကလင်းရန်ကုန်ကတကယ်ဟိုပြည်တွင်းပြည်ပမှာရှိနေတဲ့ဒီမြန်မာနိုင်ငံသူနိုင်ငံသားတွေရဲ့အလှူရှင်
ဟုတ်
ပြီရှိရပဲ
ဟုတ်ရဟုတ်ပါတယ်အမဘာဖြစ်လို့ဆိုတော့ကျမတို့ဒီ2019ပေါ့နော်2019မှာကလင်းရန်ကုန်ဆိုပြီးတော့စလုပ်တဲ့အချိန်ကစပြီးတော့အဲကျမတို့ဒါတလားတစ်ချိန်ကမ်ပိန်းတွေလုပ်တယ်ကမ်ပိန်းတွေလုပ်တဲ့အခါမှာဆိုလို့ရှိရင်အဲကျမတို့ဒီပြည်ထောင်အသင်းဖွဲ့တွေရာပဲစုပြီးတော့ဥမာအဲကျမဆိုရင်ကျမတို့ဖွဲ့ဆိုရင်1000ထည့်တယ်တခြားမားတို့ဖွဲ့ဆို1000ထည့်အဲ့လိုမျိုးဖန်တွေလေးတွေနဲ့စုပြီးတော့ပဲကျမတို့သွားခဲ့တာပေါ့နော်အဲအလူကောက်ခံတာမျိုးတွေလည်းကျမတို့မလုပ်ခဲ့ဘူးပေါ့မလုပ်ခဲ့ဘူး2019မှာကြတော့ကျမတို့အဲဒီပြည်သူ့ကောင်ကြီးအသင်းကနေပေးတဲ့အဲပြည်သူ့ကောင်ကြီးအထူးစုကိုကျမတို့ကလင်းရန်ကုန်ကရရှိခဲ့ရပေါ့နော်ရရှိခဲ့တဲ့အချိန်မှာပို့ပြီးတော့အဲနိုင်ငံတကာမှာရှိတဲ့အဲပြည်တွင်းပြည်ပပေါ့နော်ပြည်တွင်းပြည်ပရောက်နေတဲ့မြန်မာတွေကပို့ပြီးတော့တည်လာတယ်တည်လာတဲ့ခါကျတော့အော်ဒီဖွဲ့လေးကအဲလူငယ်တွေရှစ်တောင်လမ်းပြအဖွဲ့ဆိုပြီးတော့အဲ့လိုသူတို့ဝိုင်းကူပေးကြတာပို့ပေါ့နော်အဲ့လိုမျိုးတွေပဲသွားပါတယ်မှာဟုတ
်ညီမရဲ့အတွေ့အကြုံအရဆိုဒီစစ်ပေးရှောင်ဒုက္ခသည်တွေရဲ့အခြေအနေမှာဟုတ်ဘေးအရအဓိကလိုအပ်နေရတွေ့ရတ
ာဟုတ်အဓိကတော့မှဒီဆစ်ဆောင်တွေကဆဆောက်အုံချင်းပေါ့နော်စစ်ပြေးလာပြီဆိုလို့ရှိရင်သူတို့မှအဲဒီအခြေခံလိုအပ်ချက်ပြည့်တဲ့အဝတ်တထည်ကိုတခုတောင်မပါလာတာညားတယ်ပေါ့နော်မပါလာတာညားတယ်အဲ့တော့အဲအိမ်တွင်းအသုံးအဆောင်တွေကအစားအကုန်လိုအပ်တယ်ပေါ့နော်အဲ့မှာမှကျွန်တော်တို့ဘာပို့လိုအပ်လဲဆိုတော့နေတဲ့လူကစားဝတ်နေရေးပေါ့နော်စားဝတ်နေရေးအတွက်ဆန်စီစားဒါတွေကအစားသူတို့အကုန်လိုအပ်တယ်နောက်တစ်ခုကကျတော့ကျွန်တော်တို့တဲတွေစောက်ပေးရတယ်ပေါ့နော်စားပြီးပြောင်းလာတဲ့အခါမှာသူတို့အတွက်ရေးတရားရှာရတယ်တဲတွေစောက်ပေးရတယ်တဲတွေစောက်ပေးပြီးလို့ရှိရင်တို့တို့အတွက်အဲဒီခိုင်ချင်းနဲ့ပတ်သက်တဲ့ပုံတို့တောက်သုံးရရရှိဖို့တွေပြီးလို့ရှိရင်ဒီအိမ်သာစောက်ပုတ်တွေထောင်ရိုးတွေအစားကျွန်တော်တို့အကုန်စီစဉ်ပေးရပါတယ်မဟုတ
်အဲ့ခါမှာလေဒီကင်းနီပြည်နယ်မှာဒီစစ်ပေးရှောင်ဒုက္ခသည်တွေဟိုအဓိကဟိုတွေ့ရတဲ့အခြေအနေပေါ့เนาะအဲ့ဒီမှာဘာကြောင့်သူတို့ဒီလောက်စေပေးရှောင်ဒုက္ခတွေကြီးကဒီလောက်များလာတာလဲဘာကြောင့်လို့မြင်လဲ
အာအဓိကတော့အမဟိုကပေါ့အဲအခုကာလကြောင့်ကျွန်တော်တို့ဒီတော်လှန်ရေးကာလကြီးလည်းဖြစ်တယ်ပေါ့เนาะအဲကျွန်တော်တို့ဒီဆက်ဆောက်အုံဆုံးချင်းကျွန်မရောက်တဲ့အချိန်မှာဆိုရင်2021 6လပိုင်းမှာဆိုလို့ချင်းစစ်ရှောင်စခန်းက10ခုမပြည့်ဘူးလက်ချိုးကြီးလို့ရတယ်ပေါ့เนาะအဲဒါပေမဲ့ကျွန်တော်တို့အရှိမအောင်ပွဲတွေရလာတာနဲ့အပြအဲဒီစစ်ရှောင်ပြည်သူတွေကပို့ပြီးများလာတယ်ပေါ့เนาะစစ်ကောင်စီကလည်းအဲပြည်သူတွေပါမရှောင်ဘူးပေါ့เนาะသူတို့ air strike တွေလုပ်တယ်လက်နက်ကြီးတွေထူတယ်ဆိုတဲ့အခါကျတော့တကယ်လုံခြုံတဲ့နေရာဆိုတော့ရှိမနေတော့ဘူးပေါ့နော်ရှိနေတော့ပဲတိုက်ပွဲဖြစ်လေ area မှာကျမတို့ဘက်ကအာသာလေအဲသူတို့ဘက်ကပိုဖိလေပိုဖိတဲ့အခါကျတော့ကျမတို့ဒီအဲနေအိမ်တွေပေါ့နော်ပြည်သူတွေရဲ့နေအိမ်တွေကိုမိရှုသွားတာလေးရှိတယ်ပြီးလို့ရှိရင်သူတို့ရဲ့စိုက်ပျိုးရေးကြီတွေပေါ့နော်စပက်ကြီတွေကိုမိရှုသွားတာရှိတယ်ဒါမျိုးတွေအခါကျတော့ပြည်သူတွေကလည်းရွာထဲမှာမနေရဲဘူးမနေရဲတဲ့အခါကျတော့ဒီဘက်ကိုပြောင်းပြောင်းလာတဲ့အခါမှာအခုဆိုလို့ရှိရင်ကျမတို့စစ်ချောင်းစကန်တက်ရကြောဖြစ်သွားတယ်ပေါ့နော်အခုဒီ2024မှာဆိုလို့ရှိရင
်အဲ့ဒီချိန်မှာကိုကိုရိုင်ကလည်းဒီအဲ့လိုပဋိပက္ခထဲမှာပေါ့နော်ဒီတိုက်ပွဲတွေကြားနေပြီးတော့ဒီဒုက္ခတွေတွေကိုကူညီပေးနေရတဲ့ခါကျကိုကိုရိုင်အသက်အန္တရာယ်ကြုံခဲ့ရတဲ့အခြေအနေရောရှိခဲ့လား
ဟုတ်ရှိတယ်မရှိရဲဆိုတော့ကျွန်တော်တို့ဒီဟာပေါ့နော်အဲမန်ပယ်ရ22ဆစ်ချောင်းစကန်နေမှာကျွန်တော်ဆေးလိုက်ကူတယ်ပေါ့နော်ဆေးလိုက်ကူပြီးတယ်အဲစကန်တိုင်းကိုပတ်ပြီးတော့ကျွန်တော်တပတ်ကို9ရက်ပေါ့တပတ်ကို9ရက်ဆေးသွားကူပြီးတဲ့ခါမှာဆိုလို့ရှိရင်အဲလေချောင်းတိုက်ခိုက်မှုတန်ကိုကျွန်တော်တို့အနီးကပ်ခံခဲ့ရတယ်ပေါ့နော်အဲခံခဲ့ရတဲ့အချိန်မှာဆိုလို့ရှိရင်ကျွန်တော်တို့ကဆေးကူတဲ့ခါကျတော့ဟိုဘယ်လိုပြောရမလဲလူကြီးရောလူငယ်ရောကလေးတွေရောအများကြီးရှိရဲပေါ့နော်ကလေးတွေအများကြီးရှိရဲတကယ်လင်းရင်ဆင်းလာတဲ့အချိန်မှာပထမတစ်ချိန်ကတော့ကိုရီးယားအဲ့ဒီတွေ့ကြုံလည်းမရှိသေးဘူးပေါ့နော်မရှိသေးတဲ့ခါကျတော့စကန်လူတွေကဆီမားလင်းရင်လာနေပြီကျဲတော့မလားမသိဘူးဆိုတော့အဲအဲ့ဆိုလို့ရှိရင်တစ်ချက်ဟိုပါပေါ့နော်လူကြီးတွေပေါ့အဓိကတော့အဖိုးဖွားတွေလာပြတာပေါ့အဖိုးဖွားတွေအရင်ရွှေ့မဲ့ဆိုပြီးတော့အဖိုးဖွားတွေကိုဘုံခုအကျင်းတွေကိုရွှေ့တယ်ဘုံခုအကျင်းတွေရှေ့တဲ့အချိန်မှာပဲအဲ့ချိန်မှာကျွန်တော်တို့အစာတင်ကြောင်းလည်းဖွင့်ထားတယ်ပေါ့နော်စာတင်ကြောင်းကကလေးတွေကလည်းလင်းလာပြီဆိုပြီးပြေးထွက်လာတယ်အဲ့မှာကျွန်တော်တို့ကအဲကို့ထက်လူနာတွေဖေးရန်တွေကင်းရှင်းဖို့အရင်ဦးစားပေးပြီးတော့သွားရွှေ့ရတယ်ပေါ့နော်သွားရွှေ့ရတဲ့ခါကျတော့ဒေးရနှစ်ခါလောက်အသွားပြန်လုံးပြပြီးတဲ့အချိန်မှာကျဲပြီကျဲတော့မယ်ဆိုတဲ့အချိန်မှာကျွန်တော်တို့ကဟိုပုံးလို့ပုံးရမှလည်းမသိလိုက်ဘူးပေါ့နော်မသိလိုက်ဘူးကိုကိုရိုင်ကကျတော့လူနာတွေကိုအဲအသေးအတန်ရွှေ့နေရအောင်အဲ့မှာမမဲရဘာဖြစ်လဲဆိုတော့ကလေးလေးတယောက်ကို ချွေတဲ့အချိန်မှာကလေးကလုံးဝလက်မလွတ်တော့ဘူးလက်ကိုကင်လာဆံမကြောက်တယ်ကြောက်တယ်ဆိုတော့အဲ့ဒီမှာကွာအဲသူ့ကိုပဲကိုကာဝယ်ထားတာပေါ့နော်ကာဝယ်ထားတယ်ကာဝယ်ထားပြီးတော့အဲတကယ်တမ်းဟိုကဖြစ်သွားတဲ့အချိန်ချတော့မှကွာအော်တင်လဲတင်ပြစီပေါ့နော်တင်ပြီးတော့တော့ကျွန်တော်တို့တွေးတာပေါ့ကျွန်တော်တို့တင်းတင်းတော့ကလူနာတွေပဲအဓိကဟိုဘုံဖို့ကျင်းတဲ့တွေရွှေ့ပေးတာပေါ့ဘုံဖို့ကျင်းတဲ့ရွှေ့ပေးတဲ့အချိန်မှာကြောင့်ကိုတော့အဲတတိမထားပြီးလိုက်တဲ့အခါမျိုးတွေရှိရဲပေါ့နော်အဲ့တခါရှိရဲနောက်တစ်ခုကကြောက်တော့ကျွန်တော်တို့ဒီ11 mission ပေါ့11 mission မှာဆိုလို့ရှိရင်ကျွန်တော်တို့ medical cover သွားယူတယ် medical cover သွားယူပြီးတော့အပြန်ပေါ့နော်အပြန်မှာပါဖြစ်လဲဆိုတော့အဲကျွန်တော်တို့ကဒီလက်ကတင်းအချီးပေါ့နော်ခွင့်မြင်ကြီးကိုဖြတ်ကားတယ်ခွင့်မြင်ဖြတ်ရတဲ့အခါမှာအဲဒီကားတွေဆိုလို့ရှိရင်ကျွန်တော်တို့မိပိတ်မောင်းသွားတယ်ပေါ့နော်မိပိတ်မောင်းသွားတယ်အဲဒါပေမဲ့သူကရောင်းဒီပြိုးပြပြအချိန်လေးဖြစ်နေတာပေါ့နေဝင်ရည်တရောချိန်ဖြစ်နေတော့ကားကအဲ၄၅စီးလောက်ဖြစ်သွားတဲ့အချိန်မှာလင်းရတကယ်ကြတော့ဟိုတခြားတာဂက်ကိုကျဲဖို့လာတာပေါ့နော်ဒါပေမဲ့အဲကျွန်တော်တို့ကားတန်းကြီးကိုလည်းတွေ့ရောလုံးဝနှိမ့်ချပြီးတော့ကျဲမယ်ဆိုတဲ့အချိန်တက်တိုက်ဆိုင်ပေါ့နော်အဲ့တခါတော့တကယ်ကိုမမတ်ရဟိုကြုံခဲ့ရတဲ့အခါပေါ့မဟုတ်
အဲ့တော့ကျဲလိုက်သေးလား
ကျဲလိုက်တယ်ပါကျဲလိုက်တယ်ကျဲလိုက်တဲ့ချိန်မှာဘယ်လိုဖြစ်သွားလဲဆိုတော့ကျွန်တော်ကဟိုကားရက်ပြီးတော့ဟိုမြောင်းနဲ့ဝင်ပြေးတဲ့သူကပြေးပေါ့နော်အကျော်ကျော်တော့နည်းနည်းလေးဟိုဟာဖြစ်တဲ့အခါကြောက်လန့်ပြီးတော့ liver အကုန်နင်းပြီးတော့ဘောက်ချလိုက်တာဘယ်ကိုရောက်သွားမှန်းမသိဘူးဒါတင်ကုတ်တဲ့ထိုးဝင်သွားတာပေါ့ဒါပေမဲ့အဲ့ချိန်မှာကျဲလိုက်ပြီးတော့ကျွန်တော်တို့တင်ကုတ်ရဲ့အရှိကိုကျော်ပြီးတော့ဘောကကြာပြီးတော့ medical cover ယူတဲ့အချိန်မှာလဲကျွန်တော်တို့ယူတဲ့ type ပေါ့နော်အဓိကတော့ဒီဆေးပေးနေတဲ့ကျမရေးဆောင်းပူပေးနေတဲ့နေရာကို target ထားတာပေါ့ဒါပေမဲ့ကန်ကောင်းချင်တော့ကျွန်တော်တို့ဒီအဆောက်အဦးတက်တက်မကြခဲ့ဘူးပေါ့နော်ဘေးကိုပဲဘေးခြံကိုကြာတာလို့အဲ့လိုမျိုးပေါ့အနီးကပ်ကြီးတွေတော့ကျုံနေရအောင်ဟုတ
်တစ်ဖက်မှာကျတော့ဂီနီဒီတော်လိုင်းအင်အားစုတွေလည်းရှိကြတယ်လေဆိုတော့သူတို့တွေကဥမာဒီတော်လိုင်းအင်အားစုတွေကရောဒီဂီနီဒီစစ်ဘေးဒုက္ခသည်တွေနဲ့ပတ်သက်ပြီးသူတို့ရဲ့အဲဒီသူတို့ရဲ့အစီအစဉ်တွေပေါ့နော်သူတို့ရဲ့ဆောင်ရွက်ချက်တွေတော့ဘယ်လိုတွေ့ရလဲ
။ဟောအဓိကတော့ပြည်သူ့ကာကွယ်ရေးတပ်တွေကတော့အဲကျမတို့ဒီပေါ့နော်လိုက်ကော်ပွဲမှာဆိုလို့ရှိရင်လည်းပြည်သူတွေဘေးကင်းဖို့ကိုသူတို့ရွှေ့ပြောင်းလာတယ်သူတို့ကူညီပေးရပေါ့နော်တကယ်အဲတကယ်ရက်ဆောင်မှာဆိုလို့ရှိရင်ကျမတို့ medical team ကကြတော့အဲသူတို့အနောက်မှာရှိတယ်ပေါ့နော်သူတို့အနောက်မှာရှိတယ်သူတို့ကအရင်ဆုံးဒီရဲဘော်တွေကပဲပြည်သူတွေကာကွယ်ရေးအန်ဒီရဲ့ကင်းရှင်းဖို့ပေါ့နော်အသက်အန်ဒီရဲ့ကင်းရှင်းဖို့သူတို့တွေကိုယ်တိုင်ဆွဲထုတ်ပေးတဲ့ဟာတွေအများကြီးလုပ်ပါတယ်အမဟုတ်ရဲဘော်တွေကတော့တော်တော်များများဆောင်ရှောက်ပေးတယ်ဥပမာစဘာသိမ့်ချိန်မှာဆိုလို့ရှိရင်လည်းအဲသူတို့ကူပြီးတော့တိမ့်ပေးတာမျိုးတွေဒါမျိုးတွေကတော့ပြည်သူ့ကာကွယ်ရေးတပ်တွေကပြည်သူတွေပေါ်ကူညီပေးတာတွေတော့အများကြီးရှိပါတယ်မှာဟုတ
်အခုဆိုရင်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူသားချင်းစာနာမှုအကူအညီတွေအဓိကပေးကြဖို့ဆိုပြီးတော့နိုင်ငံတကာတွေကလည်းပြောကြတယ်အမေရိကန်ပြည်ထောင်စုဆိုရင်လည်းဒါလူသားချင်းစာနာမှုအကူအညီဆိုပြီးမြန်မာနိုင်ငံအတွက်ဆိုပြီးတော့ဘတ်ဂျက်တွေပေးတာလည်းရှိတယ
်
အဲနောက်ပြီးတော့အခုဆိုအိန္ဒိယချင်းထိုင်းနိုင်ငံကလည်းဒါတွေကိုလူသားချင်းစာနာမှုအကူအညီမြန်မာနိုင်ငံအတွက်ဆိုသူတို့ဥဆောင်ပြီးတော့ဒေတာတွေမှာလှုပ်ဖို့ကင်ဖို့ဆိုပြီးတော့လည်းသူတို့လုပ်နေရရှိတော့ဒါပေမဲ့ညီမတို့လို့အခုအဲ့လိုလုပ်နေတဲ့ဒီအပိုင်းနေပေါ်ပေါ်ပေါ်မှာညီမအနေနဲ့ရောဘယ်လိုမြင်လဲပြည်တွင်းမှာကိုယ်တိုင်ဥဆောင်နေရတဲ့တုံးဟုတ်အဲ
တကယ်ကြတော့ညီမတို့ကဟိုအစပိုင်းတော့ကလည်းဟိုပြပနိုင်ငံတွေရဲ့ဟိုဟိုမျောလင့်ကြရတယ်ပေါ့နော်အဲမျောလင့်ကြရတယ်မျောကိုမြန်မာနိုင်ငံလေးကိုဝိုင်းကူဖို့မျောလင့်ကြရတယ်ပေါ့နော်အဲဒါပေမဲ့ဒီတော်လန်အေးကာလာတခြားမှာဆိုလို့ရှိရင်ညီမတို့ဒါပြည်သူတွေကပဲပြည်သူတွေကိုပြန်ချိတဲ့အနေထားတွေပဲအများဆုံးတွေ့ရတယ်ပေါ့နော်အခုလိုမျိုးအချိန်မှာတော့အဲဘေးအိန္ဒိယနိုင်ငံတွေကကူလာလာတွေ့ရောလဲအဲဝမ်းသာပါတယ်ဘာလို့လဲဆိုကျွန်တော်တို့ဒီဘက်မှာလိုအပ်ချက်တွေတအားများတယ်ပေါ့နော်ဥပမာပြည်သူ့ကာကွယ်ရေးတပ်တွေအတွက်ဆိုလို့ရှိရင်လည်းပြည်တွင်းပြည်ပါမြန်မာတွေကပဲအဲကျွန်တော်တို့ဒါဝိုင်းကူကြရတယ်ပေါ့နော်ဘာလို့လို့ပေါ့ဒီလူတွေကပဲဝိုင်းပြီးတော့ဖြစ်စည်းပေးနေတာတွေရှိတယ်အဲနိုင်ငံတကာရဲ့အဲဒီဆောင်ရှောက်မှုတွေနိုင်ငံတကာရဲ့ကူညီမှုတွေအများကြီးလိုအပ်တယ်လိုအပ်ပေမဲ့အဲတို့လည်းတို့အခက်ခဲဘာရှိလဲတော့ကျွန်တော်တို့မသိဘူးပေါ့နော
်အခုဒီညွေဦးတော်လှန်ရေးနဲ့ပတ်သက်လို့ပေါ့နော်မက်တင်စာရဲ့ဟိုညောင်းလင်းချက်ပေါ့ဘယ်လိုရှိလဲ
အဲဒီကတော့ကျွန်တော်တို့ဟိုပါပေါ့အဲဒီနေဦးတော်လန်ရေးကပြောရမယ်ဆိုလို့ရှင်အဲဒီတော်လန်ရေးကာလာကိုကျွန်တော်တို့88တုံးကတစ်ခါကြုံခဲ့ရတယ်ပေါ့နော်88တုံးကတစ်ခါကြုံခဲ့88တုံးကဆိုလို့ရှင်ကိုကဟိုသူငယ်တန်းပဲရှိသေးတော့ဒီနိုင်ငံရေးကိစ္စရေးနားမလည်ဘူးပေါ့နော်အဲအခုကြောက်လဲနိုင်ငံရေးကိုနားလည်လို့အဲဒီလိုမျိုးလောက်တာလားဆိုတော့လည်းမဟုတ်ဘူးဘာဖြစ်ဆိုတော့ကျွန်တော်တို့ကအဲအထက်မအနိုင်ကျင့်တဲ့ဟာကိုမခံနိုင်ဘူးပေါ့နော်ဒီစစ်ကောင်စီရဲ့အဲအာဏာရှင်ဆန်ဆန်မတရားအနိုင်ကျင့်တဲ့ဟာကိုမခံနိုင်ဘူးကျွန်တော်တို့ဓမ္မဘက်ကနေရအောင်တိုက်မယ်ဆိုတော့စိတ်နဲ့ပေါ့နော်အဲအဆုံးထိတိုက်မယ်ဆိုပြီးတော့ကျွန်တော်တို့အဲအခုဆိုလို့ရှိရင်ဒီဘက်ထိရောက်ခဲ့တယ်ပေါ့နော်ဒီဒေသမှာရောက်ခဲ့တယ်ကျွန်တော်တို့ဆိုလို့ရှိရင်လည်းအိမ်နေချိတ်ပိတ်ခံရတယ်ရုံငန်းနေရာစားချိတ်ပိတ်ခံရတယ်ပေါ့နော်ချိတ်ပိတ်ခံရဆိုတော့အဲကျွန်တော်တို့မှာယုံကြည်ချက်တစ်ခုရှိတာဒီပွဲကနိုင်အောင်နိုင်ရမယ်လို့ကျွန်တော်တို့ယုံကြည်ချက်ရှိရယ်ပေါ့နော်အော်ဘာဖြစ်လို့လဲဆိုတော့အဲကျွန်တော်တို့ဒီမှာကအရွယ်ဆုံးပါတယ်လူငယ်လူကြီးပေါ့နော်အဲအရွယ်ဆုံးပါတယ်အရွယ်ဆုံးပါပြီးတော့ယုံကြည်ချက်စိတ်တစ်ခုနဲ့အဲတွန်းလှန်နေကြရယ်ပေါ့နော်တွန်းလှန်နေကြရယ်ဆိုတော့အချိန်အားဖြင့်တော့ကြာကောင်းကြာနိုင်တယ်ဒါပေမဲ့ကျွန်တော်တို့တနေ့မှာတော့ကျွန်တော်တို့ရည်ရွယ်တဲ့ပန်းတိုင်ကိုရောက်မယ်လို့တော့ယုံကြည်ပါတယ်အမဟုတ်
ကျေးဇူးအများကြီးတင်ပါတယ်အခုလိုအချိန်ပေးပြီးတော့ပေါ့နော်မြေးတဲ့မိမိတွေဖြေပေးရတဲ့ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါမညီမလေးကလေးရံကိုဒါအများကြီးကျေးဇူးတင်ပါတယ်ဖြစ
်ဟုတ်ကဲ့
VOA American အသံရဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ radio အစီအစဉ်တွေမှာဆိုရင်မနက်6နာရီကနေ9နာရီထိထုတ်လွှင့်တဲ့ VOA မနက်ခင်း radio အစီအစဉ်ပထမပိုင်း나이ဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်။လိုင်းတူမီတာ25 kHz 11865လိုင်းတူမီတာ32 kHz 6153ညာနဲ့လိုင်းတူမီတာ40 kHz 0533ညာတို့ကနေပြီးတော့ဖမ်းယူနားဆက်နိုင်ပါတယ်။ VOA ညာချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းတူမီတာ19 kHz 15653ညာလိုင်းတူမီတာ25 kHz 11803ညာလိုင်းတူမီတာ30 kHz 9963ညာတို့အပြင်ပထမပိုင်း나이ဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစအဆုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါ။ရုရှားနဲ့အီရန်တို့ကထောက်ခါအပိတ်ကူညီနေတဲ့ကြားကပဲဆီးရီးယားအာဏာရှင်သမ္မတအာဆတာမိသားစုနဲ့အတူရုရှားနိုင်ငံကိုထွက်ပြေးခလုံးခဲ့ရပါတယ်။ဘာကြောင့်အာဆတ်အစိုးရပြုတ်ကျောက်ခဲ့ရတာပါလဲ။အာဆတ်မိသားစုအုပ်စုမှုအဆုံးသတ်သွားချိန်မှာဆီးရီးယားပြည်သူတွေဘလို့ခံစားကြရပါတယ်။စောင့်ပါရှင်ပြည်သူတိုင်းကမီဒီယာတွေပေါ်တွေ့ရတာတွေကိုတင်ပြထားပါတယ
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေစီးရီးယားဒေါ်လာရင်းအင်အားစုတွေအောင်ပွဲကအာဏာရှင်တွေအတွက်အိမ်မက်ဆိုးလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါစီးရီးယားနိုင်ငံရဲ့မြို့တော်ဒမတ်စကတ်ကိုဒေါ်လာရင်းတပ်ဖွဲ့ဝင်တွေကဒီဇင်ဘာ၈ရက်နေ့မှာတိမ့်ပိုက်လိုက်တဲ့တရင်ဟာတကဘာလုံးကိုလှုပ်ခတ်သွားစေခဲ့ပြီးမီဒီယာတွေမှာလည်းထိတ်တန့်ဦးစားပေးတရင်ဖြစ်ခဲ့တာတွေ့ရပါတယ်။နိုင်ငံရေးအတိုက်ခံတွေနဲ့တိုင်းသူပြည်သားတွေအပေါ်မှာဖိနှိပ်ချေမှုန်းတပ်ဖြတ်ရမှာနာမည်ဆိုးနဲ့ကြော်ကြားတဲ့အာနာရှင်စီးရီးယားသမ္မတဘာရှားအယ်အာဆတ်ကတော့မိသားစုနဲ့အတူရုရှားနိုင်ငံကိုထွက်ပြေးသွားခဲ့ပါတယ်။စီးရီးယားနိုင်ငံကို53နှစ်ကြာအာနာရှင်ဆန်စွာဖိနှိပ်အုပ်ချုပ်ခဲ့တဲ့အာဆတ်မိသားစုရဲ့ကြီးစိုးမှုဟာအဆုံးသတ်သွားခဲ့ပြီဖြစ်ပါတယ်။အာဆတ်မိသားစုရဲ့အုပ်စိုးမှုအဆုံးသတ်သွားခြင်းဟာစီးရီးယားပြည်သူတွေအတွက်တော့ဝမ်းသာပျော်ရွှင်မှုတွေနဲ့ကြောက်ရွံ့စိုးရိမ်မှုတွေရောထွေးနေတဲ့အချိန်ကာလဖြစ်ပါတယ်လို့AP သတင်းကဆိုပါတယ် BBC ကတော့စီးရီးယားပြည်သူတွေဟာမျက်ရည်စားတွေနဲ့ပျော်ရွှင်နေကြတယ်ဆယ်စုနှစ်နဲ့ချီစောင့်ခဲ့ရတဲ့အချိန်တွေကိုတနတ်တန်တွေနဲ့ကြိုးစိုးနေကြပါတယ်စီးရီးယားဟာအာဆတ်လက်အောက်ကလွတ်မြောက်ခဲ့ပါပြီနိုင်ငံဟာလည်းအပြောင်းအလဲစီဥတီနေပါပြီတပုံတွေအတွက်အမခန့်စစ်စင်ရေးဖြစ်ပါတယ်လို့တင်ဆက်သွားခဲ့ပါတယ်မန္တကယ်လေအံ့ဩစရာပါပဲဒေါ်လာရေးတပ်ဖွဲ့တွေဟာတဟုန်တို့ထိုးစစ်ဆင်ပြီး၁၂ရက်အတွင်းမှာမြို့တော်ဒမတ်စကတ်ကိုသိမ်းပိုက်ကာသမရအာဆတ်အစိုးရအဖွဲ့ကိုဖြုတ်ချနိုင်ခဲ့တာဖြစ်ပါတယ်2011ခုနှစ်အာရစပရင်လို့ခေါ်တဲ့အာရနွေဦးမှာစတင်ခဲ့တဲ့စီးရီးယားပြည်တွင်းစစ်ဟာ14နှစ်အကြာမှာအဆုံးသတ်သွားခဲ့ပါပြီကမ္ဘာအင်အားကြီးနိုင်ငံရုရှားနဲ့အရှေ့အလယ်ပိုင်းမှာဩဇာကြီးတဲ့အီရန်တို့ကြောတောက်နောက်ခံပေးထားတဲ့ကြားကပဲအာနာရှင်အာဆတ်အစိုးရကတော်လိုင်းအင်အားစုတွေကဖြုတ်ချအောင်ပွဲခံနိုင်ခဲ့တာဖြစ်ပါတယ်။စီးရီးယားကိုအဓိကထောက်ခံအားပေးနေတဲ့ရုရှားဟာယူကရိန်းစစ်ပွဲမှာနစ်နေတဲ့အတွက်အာဆတ်အစိုးရကိုကူညီဖို့အကန့်အသတ်တွေရှိနေခဲ့ပါတယ်။အလားတူပါပဲအီရန်နဲ့ဟစ်ဘိုလာအဖွဲ့တွေဟာလည်းအစ္စရေးရဲ့ပြင်းထန်တဲ့တိုက်ခိုက်မှုတွေခံနေရလို့အားနည်းနေချိန်မှာစီးရီးယားတော်လိုင်းအင်အားစုတွေကအချိန်ကစစ်စင်ရေးတွေဆင်နွှဲပြီးမြို့တော်ဒမတ်စကတ်ကိုသိမ်းပိုက်နိုင်ခဲ့တာဖြစ်တယ်လို့လေလာသူတွေကဆိုကြပါတယ်။စီးရီးယားနိုင်ငံဟာ1946 AB လမှာပြင်သစ်လက်အောက်ကလွတ်မြောက်ခဲ့ပြီး1949ခုနှစ်ကနေ1981အထိစစ်တပ်အာဏာသိမ်းမှုတွေနဲ့မတီးမငြိမ်ရုံးသုံးကားတွေဖြစ်နေခဲ့တာပါ။1980ခုနှစ်မှာတော့အခုရုရှားကိုထွက်ပြေးသွားတဲ့ဘာရှားအယ်အာဆတ်ရဲ့ဖခင်ဟာဖက်အယ်အာဆတ်စတင်အာဏာရရှိလာခဲ့ပါတယ်။2000ပြည့်နှစ်မှာဟာဖက်အယ်အာဆတ်ကွယ်လွန်သွားတဲ့အခါတားဖြစ်သူဘာရှားအယ်အာဆတ်ကသမရအဖြစ်ဆက်ခံပြီးစီးရီးယားကိုအုပ်ချုပ်ခဲ့တာဖြစ်ပါတယ်။2011 အာရနွေဦးတော်လန်ရေးကြီးမှာဆန္ဒပြပြည်သူတွေကိုအာဆတ်အစိုးရကရဲရဲဆက်ဆက်နှိမ်နှင်းရာကနေစီးရီးယားပြည်တွင်းစစ်စတင်ခဲ့တာဖြစ်ပါတယ်စီးရီးယားပြည်တွင်းစစ်မှာအာဆတ်အစိုးရအဖွဲ့ကဆန့်ကျင်တိုက်ခိုက်နေတဲ့အဖွဲ့တွေကများပါတယ်အဲ့ဒီအထက်မှာထင်ရှားတဲ့အင်အားစုတွေကတော့တူရကီထောက်ခံအားပေးထားတဲ့ Syria National Army SNA American ထောက်ခံအားပေးထားတဲ့ Syria Democratic Forces SDF Al Qaeda ISIS အဖွဲ့တွေနဲ့ပတ်သက်မှုရှိတယ်ဆိုတဲ့ Hayat Daria Al Sham HDS အဖွဲ့တွေပဲဖြစ်ပါတယ်ဒါအပြင် Syria National Coalition နဲ့ Syria National Council လို့အဝေးရောက်အဖွဲ့တွေနဲ့အာဆတ်ရဲ့စစ်တပ်ထဲကဗက်ပြောင်းခိုးလုံလာသူတွေကိုအခြေခံထားတဲ့Free Syria Army FSA အဖွဲ့တွေလည်းရှိပါသေးတယ်။အာဆတ်အစိုးရကတော့ရုရှား၊အီရန်နဲ့ Hezbollah တို့ကထောက်ခံထောက်ပံ့ပါတယ်။ထောက်ပံ့ရုံနဲ့မဟုတ်ကြပါဘူး။ Syria နိုင်ငံထဲမှာစစ်အခြေစိုက်စခန်းတွေလည်းဖွင့်လှစ်ထားပြီးအာဆတ်အစိုးရဘက်ကပါပါဝင်တိုက်ခိုက်ပေးနေကြတာပါ။ Syria နိုင်ငံထဲမှာရုရှားက Latakia မှာ Leader စခန်းနဲ့ Taurus မှာရေတပ်စခန်းတွေအပါအဝင်စစ်စခန်း20လောက်ဖွင့်ထားပါတယ်။အီရန်ကလည်းစီးရီးယားမှာစစ်စခန်း50ကျော်ဖွင့်ထားပါတယ်။အလားတူပါပဲအမေရိကန်ကလည်းစီးရီးယားမြောက်ပိုင်းမှာစစ်စခန်းတွေဖွင့်လှစ်ထားပါတယ်။တူရကီဆိုရင်စီးရီးယားမှာစစ်စခန်း114ခုတိရှိတယ်လို့သိရပါတယ်။ဒီအနေအထားတွေဟာစီးရီးယားပြည်တွင်းစစ်မှာပြည်ပနိုင်ငံကြီးတွေပါဝင်ပတ်သက်နေတယ်ဆိုတာကရှင်းနေပါတယ်။ဒါကြောင့်စီးရီးယားပြည်တွင်းစစ်ဟာနိုင်ငံကြီးတွေရဲ့ဂျာကန်စစ်ပွဲ Proxy War စစ်ပွဲမျိုးဆိုတာတွေ့ရမှာဖြစ်ပါတယ်။ဒါကြောင့်လဲစီးရီးယားပြည်တွင်းစစ်ဟာရှုပ်ထွေးလွန်းနေနောက်ဆုံးတော့အာဆတ်အစိုးရကသာအောင်ပွဲခံသွားမှာပါလို့နိုင်ငံတကာအစိုးရတွေအဖွဲ့အစည်းတွေကယူဆလေရှိတာတွေ့ရပါတယ်စစ်ပွဲကကြာလာတာနဲ့အမျှအခြေအနေတွေကပိုရှုပ်ထွေးလာတယ်အာဆတ်အစိုးရပြုတ်ကျသွားရင်အခြေအနေတွေပိုဆိုးမယ်ဒါအပြင်အာဆတ်အစိုးရစန့်ကျင်ရင်အင်အားစုတွေကြားမှာလဲပဋိပက္ခတွေကပြင်းထန်နှက်ချိုင်းလွန်းတာကြောင့်အာဆတ်အစိုးရကိုမဖြုတ်ချနိုင်လောက်ဘူးဆိုတဲ့အမြင်မျိုးတွေနိုင်ငံတကာအတိုင်းဝိုင်းနဲ့ပညာရှင်တွေကြားမှာရှိကြတာတွေ့ရပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဒီနေ့ဒီအချိန်မှာတော့စီးရီးယားမှာရက်စက်စွာအုပ်ချုပ်တဲ့အာဏာရှင်အာဆတ်အစိုးရပြုတ်ကျသွားခဲ့ပါပြီ။စီးရီးယားပြည်သူတွေဟာအာဆတ်ရုပ်ထုတွေကိုဖြိုချလိုက်ကြပါပြီ။အချင်းအောင်တကားတွေကိုဖွင့်ကာမတရားဖမ်းဆီးခံထားရသူတွေကိုလွတ်မြောက်စေခဲ့ပါပြီ။အာဏာရှင်အာဆတ်ဟာသူ့ရဲ့အစိုးရအဖွဲ့ဝင်တွေသူအတွက်အသက်အသေးခံတိုက်ပေးနေတဲ့တပ်မှုတပ်သားတွေကိုစစ်မြေပြင်မှာထားရစ်ခဲ့ပြီးသူကတော့မိသားစုနဲ့အတူရုရှားကိုကိုလွတ်ယုံထွက်ပြေးသွားခဲ့ပါပြီ။အာဆတ်ဆိုရပြုတ်ကျသွားပြီမဲ့ပြဿနာတွေကပြီးသွားပြီလားဆိုရင်တော့ပြီးသွားပြီလို့မဆိုနိုင်သေးပါဘူး။ဒေါ်လာရင်အင်အားစုတွေကြားမှာပဋိပက္ခတွေဆက်ရှိနေနိုင်ပါသေးတယ်။ဒီအကြောင်းကိုဆိုရှယ်မီဒီယာတစ်ခုဖြစ်တဲ့ Facebook စာမျက်နှာမှာကိုရဲအကောင့်ပိုင်ရှင်ကစီးရီးယားမနက်ဖြန်ဟာမသေးကြသေးပါဘူးစီးရီးယားရဲ့ပြဿနာဟာအင်မတန်မှရှုပ်ထွေးပါတယ်နိုင်ငံတကာရဲ့ပါဝင်ဆွတ်ဖက်မှုကလည်းအင်မတန်ကြီးပါတယ်ဒီနေ့ပျော်နေကြရပြီမဲ့မနက်ဖြန်မှာတွေးတဲ့တန်ယူတွေပြန်ဖြစ်နိုင်ပါတယ်ဒါကလူတိုင်းသိထားမျှော်လင့်ထားတဲ့ကိစ္စပါဒါပေမဲ့အခုလိုထိဖြစ်ခဲ့ရတဲ့အဓိကပြဿနာကအာဏာရှင်ပါပဲအာဏာရှင်တက်ဆိုးရှည်လီပြဿနာတွေကပိုရှုပ်ထွေးလီပါပဲလို့ရေးသားထားပါတယ်ကိုရဲဆိုလိုတာကတော့အာဆတ်လွန်ကာလစီးရီးယားမှာပြဿနာတွေပြိပက္ခတွေဖြစ်ခဲ့ရင်ဒါဟာဒေါ်လာရေးကြောင့်ဖြစ်ရတာမဟုတ်ဘူးနှစ်ပေါင်းများစွာအုပ်စိုးခဲ့တဲ့အာဏာရှင်တွေကြောင့်ဖြစ်ရတာဆိုတာကိုထောက်ပြထားတာပါအာဏာရှင်အာဆတ်ဘလောက်ရက်ဆက်ခဲ့တယ်လဲဆိုရင်လူပေါင်း6သိန်းလောက်ကိုတတ်ဖြတ်ခဲ့တယ်လူပေါင်း2သိန်းလောက်ကိုဖမ်းဆီးနှိပ်စက်အကျဉ်းချခဲ့တယ်လူပေါင်း9သန်းဟာအိုးအိမ်စွန့်ခွာခဲ့ကြရပြီးလူပေါင်း5သန်းဟာနိုင်ငံခြားတိုင်းပြည်တွေကိုထွက်ပြေးခိုးလုံခဲ့ကြရတယ်လို့မီဒီယာတွေမှာပေါ်ပြရေးသားတာတွေ့ရပါတယ်။စီးရီးယားသမ္မတအာဆပြုတ်ကျသွားတာအာဆနိုင်ငံကနေထွက်ပြေးသွားရတာဟာတော်လိုင်းရင်အားစုတွေအတွက်တော့အားတက်စရာအတိတ်ကောင်းနမိတ်ကောင်းလို့ယူဆကြမှာဖြစ်ပေမဲ့အာနာရှင်တွေအတွက်ကတော့အိမ်မက်ဆိုးဖြစ်နေမှာပါလို့နိုင်ငံရေးကဲခတ်တူကမှတ်ချက်ပေးပါတယ်ခင်ဗျာ
။ခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအစီအစဉ်မှာအနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့ကြမ်းမှန်ရေးစောင့်ရှောက်မှုမှာအစိုးရဆေးရုံနဲ့ပုဂ္ဂလိကဆေးရုံရှိတဲ့အနေနဲ့ပြည်သူတွေကဘယ်ဆေးရုံတွေကိုပို့သုံးလာကြပါသလဲ ISP မြန်မာကသုံးသပ်ထားတာကိုနားဆင်ကြအောင်ပါ
ောက်ပိုင်းမှာပြည်သူတွေဟာပုဂ္ဂလိကဆေးရုံနဲ့ဆေးပေးခန်းတွေရဲ့ကျန်းမာရေးဝန်ဆောင်မှုကိုပဲအဓိကရယူနေကြရပါတယ်ပုဂ္ဂလိကဆေးရုံဆေးပေးခန်းတွေကိုပိုပြီးအားထားနေရတယ်လို့ဖြေဆိုတာ88မြို့နယ်ရှိပါတယ်စစ်ကောင်စီရဲ့ဆေးရုံနဲ့ဆေးပေးခန်းတွေကိုအားထားနေရတယ်လို့ဖြေတာက84မြို့နယ်ပါမြို့နယ်38မြို့နယ်ကလည်းကိုထုကိုထပရဟိတစေခံတွေကိုအားကိုးရတယ်လို့ဆိုပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့စေယုံစေပေးခန့်တွေကိုအားထားနေရတဲ့မြို့နယ်တချို့လည်းရှိပါတယ်မြို့နယ်နှစ်ခုမှာတော့ကျန်းမာရေးဝန်ဆောင်မှုမရကြတာကိုတွေ့ရပါတယ်အာနာတိန်ဟူအလွန်မှာစစ်ကောင်စီရဲ့ဆေးရုံဆေးပေးခန်းတွေဟာဝန်ဆောင်မှုကျဆင်းလာနေတာကိုတွေ့ရပါတယ်။တာမန်ဖျားနာမှုကိုကုသမှုအပြည့်အဝပေးနိုင်တာမြို့နယ်40ဝန်းကျင်ပဲရှိပါတယ်။ကြံမြို့နယ်တွေမှာလည်းဆေးဝါးမလုံလောက်တာ၊ဆရာဝန်သူနာပြုမလုံလောက်တာနဲ့ကရိယာမလုံလောက်ပါဘူး။ခွဲစိတ်ကုသမှုအပြည့်အဝလုပ်နိုင်တဲ့မြို့နယ်က6လတာမှာပြမ်းမြ9မြို့နယ်ပဲရှိပါတယ်စေယုံတက်ကုသမှုတွေလုပ်နိုင်တဲ့မြို့နယ်ကပြမ်းမြ10မြို့နယ်ပါအာနာသိမ့်မှုကြာလာတာနဲ့အမျိုးသမီးတွေမီးဖွားဖို့ရမှာလဲပုဂ္ဂလိကစေယုံနဲ့ဆေးပေးခန်းတွေကိုပို့ပြီးအားကိုးနေရပါတယ်6လတာမှာပြမ်းမြ29မြို့နယ်ကစစ်ကောင်စီဆေးရုံနဲ့ဆေးပေးခန်းတွေမှာမီးဖွားကြပါတယ်58မြို့နယ်ကတော့ပုဂ္ဂလိကဆေးရုံနဲ့ဆေးပေးခန်းတွေမှာမီးဖွားကြတယ်လို့ဖြေဆိုကြပါတယ်ဂျာဟာစစ်ကောင်စီရဲ့ဆေးရုံဆေးခန်းတွေနဲ့ရှင်ရင်နှစ်ဆဖြစ်ပါတယ်စစ်ကောင်စီရဲ့ဆေးရုံဆေးခန်းတွေမှာမီးဖွားဖို့ရာသူနာပြုမလုံလောက်တာကြောင့်ပါဆေးဝါးမလုံလောက်တာနဲ့ကရိယာမလုံလောက်တာတွေလည်းရှိနေပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
အခုတော့လူလူမြင်တွေကိုနားထောင်ကြအောင်ပါ။မြမပြပပေးစာတွေကိုမအေးသန္တာကျော်ကတင်ပြပြကြပေးထားပါတယ်။
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊အီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တိုးလေးတွေနဲ့စာချင်ပါတယ်။VOE မင်္ဂလာရှိတဲ့ညချင်းလေးဖြစ်ကြပါစေ VOE ဖွဲ့သားတွေအားလုံးကျန်းမာချမ်းသာဘေးကင်းရွှင်လန်းချမ်းမြေကြပါစေနော်လို့ Cherry ဆိုတဲ့တော်ရရှင်ဆုတောင်းပေးလာပါတယ်ကျေးဇူးအထူးတင်ပါတယ်ရှင်ထက်တူပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်နော်ဦးဆိုင်ကမ်ထွန်းဆိုတဲ့တော်ရရှင်အမြဲတမ်းစာရင်းနေကြပါသူကလည်းမင်္ဂလာနေ့တစ်ပါခင်ဗျာတဲ့ VOE ဖွဲ့သူဖွဲ့သားတွေနာတော်ရစင်ကြည့်ရှုသူများအားလုံးလည်းဘေးရန်ကင်းကွာပြီးတော့အဆအဆရရအဆင်ပြေကျန်းမာပါစေတဲ့ကျမတို့ထုတ်လွှင့်မှုအောက်က Facebook ပေါ်မှာမှတ်ချက်လာရေးလာတာဖြစ်ပါတယ်ရှင်ပြည်စုံအောင်ဆိုတဲ့တော်ရရှင်ကတော့ VOA လိုင်းလက်မီတာထုတ်လွှင့်မှုနဲ့ပတ်သက်ပြီးရေးလာတာပါ မင်္ဂလာပါ VOA အရင်ကဆိုရင်ည9နာရီတိုင်း VOA TV ကနေအားပေးနေကြပေါ့ဗျာအခုတော့မီးဖြတ်ထားတာအတော်လေးလဲကြာပြီဆိုတော့ရေဒီယိုလေးဝယ်ပြီးတော့အားပေးနေရတယ်ပေါ့လေအဲ့ဒီမှာပြဿနာစတက်တာပါပဲလိုင်းတို့ကနေဖန်တာဘလို့ဖန်ဖန်အတန်ကမရှင်းဘူးဗျာမရှင်းဆိုဘလို့မကိုနားထောင်လို့မရတာပါတော်တော်လေးဆူဆူဝါဝါပါပဲဘယ်ချိန်တွေမှာစိတ်ချမ်းသာစရာကောင်းလဲဆိုတော့စနေတနင်္ဂနွေလှိုင်းလက်ကလွှင့်တဲ့အချိန်တွေပါဗျာတဲ့။ကျန်တဲ့9ရက်ကတော့နာယူဝက်စာလေးပဲလှိုင်းလက်ကနေနားဆင်လို့ရနေတာ။အဲ့လိုလှိုင်းလက်ကနားဆင်ရတာကတော့အတော်အဆင်ပြေပါတယ်တဲ့။ဒါကြောင့်မလို့ကျန်တဲ့9ရက်ကိုပါလှိုင်းလက်ကနေပြီးတော့တနားရီလုံးစာနားဆင်လို့ရအောင်ပြုလုပ်ပေးစီချင်ပါတယ်။သတင်းဌာနကြီးဆိုတော့လှုပ်ပေးနိုင်မယ်လို့ထင်လို့ပူဇော်လိုက်တာပါဗျာတဲ့။ကျေးဇူးတင်ပါတယ်။အမြဲတမ်းအားပေးလျက်ပါ VOE တဲ့။ဟုတ်ကဲ့ပါ။အမြဲတမ်းအားပေးနေတဲ့အတွက်ကျေးဇူးတင်ပါတယ်။တခါတလေမိရရင်တော့ TV လေးကိုဖမ်းကြည့်ပါလို့ပြောချင်ပါတယ်နော်အကယ်လို့အဆင်ပြေတယ်တိတ်ပြီးတော့လေဈေးမကြီးလာဘူးဆိုရင်တော့ကျမတို့အစီအစဉ်ကို Radio ကော TV ထုတ်လွှင့်မှုကိုပါ Facebook စာမျက်နှာကနေပြီးတော့ဖမ်းယူနားဆင်ကြည့်ရှုလို့ရပါတယ်နော်အခုဒီတော့ရှင်ပြောတဲ့လှိုင်းလက်ကနေထုတ်လွှင့်ပေးဖို့ကတော့လှိုင်းလက်ကကားတွေကနေပြီးတော့လေဖမ်းပြီးတော့နားထောင်လို့ရတယ်လို့သိရပါတယ်ဒီမှာ Radio လှိုင်းတွေကတခြားနိုင်ငံတွေကိုလည်းထုတ်လွှင့်တဲ့လှိုင်းတွေနဲ့မျှတုံးရတာဖြစ်တော့ဘယ်လိုင်းကဘယ်ချင်းဆိုတာဘယ်နိုင်ငံအတွက်ဆိုတာမျိုးသတ်မှတ်ထားပြီးသားဖြစ်နေတာပါဒါကြောင့်မို့ကျွန်တော်တို့အစီအစဉ်ထုတ်လွှင့်ချိန်ပြီးဆက်ပြီးနားထောင်နေမယ်ဆိုရင်တခြားဘာသာစကားတွေနဲ့ထုတ်လွှင့်တာတွေကြားရမယ်ထင်ပါတယ်ဒါကြောင့်ကျွန်တော်တို့မြန်မာပိုင်းတွင်မီတာလိုင်းကသူတို့သတ်မှတ်ထားတာမဟုတ်ရင်ပြောင်းလို့ပြင်လို့မလွယ်ပါဘူးရှင်ကျွန်တော်တို့ဒီ VOA American အတန်းကလည်းထုတ်လွှင့်မှုဘာသာစကား40ရှိမျိုးနဲ့နိုင်ငံတိုင်းကိုထုတ်လွှင့်နေတာမလို့သူတို့တွေကဒီနိုင်ငံတွေအားလုံးလိုင်းတွေကိုလည်းချိန်ထားတာဖြစ်ပါတယ်ဒါကြောင့်မလို့တိတ်ပြီးတော့ဒီလိုပြောင်းပေးဖို့တော့မလွယ်ကူပါဘူးเนาะကျွန်မရှင်းပြတာကိုနားလည်မယ်လို့ထင်ပါတယ်เนาะမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ပေါ်ရေးသားလာကြတဲ့အစားတွေကိုလည်းလက်ခံရရှိပါရဲ့เนาะအဲ့ထက်ကစာတစောင်းအခုဆက်ပြီးတော့ဖော်ပြပေးကြပါမယ်ဒီသောရရှင်ကကျွန်တော်တို့ပြီးခဲ့တဲ့သတင်းပတ်တွေမှာထုတ်လွှင့်ပေးထားတဲ့သတင်းတွေလည်းဆက်ဆက်နေတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့စာရေးလာတာဖြစ်ပါတယ် ICC ကမြန်မာနိုင်ငံစစ်ကောင်စီနဲ့ပတ်သက်ပြီးတော့ပြောကြားတာနဲ့ပတ်သက်ပြီးတော့ဒီသောရရှင်ကိုယ်ပိုင်အမြင်ကတော့
ကျွန်တော် view ကိုစာမရေးဖြစ်တာတော်လေးကြာသွားပါတယ်အခုရပိုင်းပြောချင်တာလေးတွေများနေလို့ရေးလိုက်ပါတယ် ICC ရှင်းနေချုပ်ကမြန်မာပြည်ကကျန်းဖက်စစ်တပ်ခေါင်းဆောင်မင်းအောင်လှိုင်ကိုစစ်ရာဇဝတ်မှုလူမျိုးတုံးတပ်ဖြတ်မှုနဲ့ဖောင်ရမ်းထုတ်ဖို့တောင်းဆိုတာကိုမြန်မာပြည်သူများအားလုံးကိုစားဝမ်းမြောက်စွာကြိုဆိုပါတယ် ICC ICJ နိုင်ငံတကာရာဇဝတ်ခုံရုံးများအနေနဲ့လည်းရိုဟင်ဂျာရေးတင်မကဘဲနဲ့2021ကျန်းဖက်စစ်တပ်ပြည်သူအာဏာလုယူတဲ့အချိန်ကစလို့နေစဉ်ရဆက်ကျူးလွန်တဲ့မတရားဖမ်းဆီးနှိပ်စက်မှုတွေရဲဆက်ဆက်မိရှုတပ်ဖြတ်မှုတွေအမျိုးသမီးတွေကိုပရင်းချင်းတပ်ဖြတ်မှုတွေပြည်သူ့အုပ်အိမ်တွေကိုပြီးလောင်ပြချလက်နက်ကြီးတွေနဲ့ထုဂျက်ဖိုက်တာတွေနဲ့ဘုံကျဲစတဲ့စစ်ရွာဇွဲမှုတွေအတွက်လည်းစစ်ကောင်းဆောင်တဲ့တခွာအပေါင်းပါတွေကိုမြန်ဆုံးဖောင်ရန်ထုတ်တရားစွဲအရေးယူပေးဖို့မြန်မာပြည်သူအားလုံးကိုစားမြစ်တရခံတောင်းဆိုပါရစေ။နောက်တစ်ခုပြောချင်တာကတိုင်းသာလက်နက်ကိုင်ဖွဲ့တွေချင်းချင်းဘာအကြောင်းနဲ့မှမတိုက်ခိုက်ကြပါနဲ့။ကိုလူမျိုးချင်းချင်းရန်သူတွေမဟုတ်ပါဘူး။အလုံးရဲ့ဘုံရံသူဟာရက်ဆက်တဲ့စကားစကြမ်းဖက်စစ်တပ်ပဲဖြစ်ပါလေ။အလုံးသွေးစည်းကြပူပေါင်းကြပြီးတော့ဘုံရံသူကြမ်းဖက်စစ်တပ်ကိုအများဆုံးတိုက်ထုတ်ကြရမှာပါ။နောက်ဆုံးချက်ကတော့တိုင်းသားနေမျိုးတွေမှာစစ်တပ်စခန်းတွေကိုတိုက်ထုတ်နိုင်တယ်လို့ဗမာနေတွေမှာလည်းလက်နက်ကင်တော်လိုင်းအဖွဲ့တွေအလုံးပေါင်းပြီးတော့စစ်တပ်အုပ်စိုးထားတဲ့နေမျိုးတွေရအောင်လုပ်ရပါမယ်။တော်လိုင်းကနောက်ကျောင်းပြန်လှည့်လို့မရတာမို့လို့အာဏာရှင်စစ်တပ်နဲ့ဆရာနာရှင်စနစ်ဆိုးလုံးဝပျောက်ကွယ်သွားတဲ့အထိနောက်မဆုတ်တမ်းစူးစမ်းကြရမှာပါ။
ဒါကတော့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စားကို ICC ကနေပြီးရေးယူဖို့စ조사မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးဒီသောရရှင်သူ့ရဲ့ကိုယ်ပိုင်ထင်မြင်ချက်ကိုရေးလာတာဖြစ်ပါတယ်။တော်လန်ရေးကနောက်ပြန်ဆုံးလို့မရတာမလို့အပိသက်တော်လန်ရေးကြီးအောင်မြင်တဲ့အထိအလုံးညင်ညွတ်နဲ့ဆက်ပြီးရှောင်းလန်းကြရမှာဖြစ်ပါတယ်လို့ဒီသောရရှင်ကသူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်။သောရရှင်တယောက်ကတော့ဒီ AR တိုင်းကစာရေးလာတာဖြစ်ပါတယ်သူတို့ AR တိုင်းဇလုံမျိုးကလာဝကယုံမှာလက်ပေးလက်ယူမှုတော်တော်ကိုဆူဆူရွရွလုပ်နေကြပါတယ်ဆိုတော့စာရေးပြီးတော့ရင်ဖွင့်လာပါတယ
် AR တိုင်းဒေသကြီးဇလုံမျိုးမှာရှိတဲ့လာဝကယုံကတော့တော်တော်ဆူဆူဖြစ်နေပါတယ်ပတ်စံတောင်းတာအရင်များပါတယ်အများဆုံးပတ်စံတောင်းနေတာကအဓိက3ယောက်ပါသူတို့3ယောက်ကလာဝကဦးစီးမှုနဲ့တယုံလုံးကိုချုပ်ကင်ထားတာပါသူတို့ဘာလုံးလုံးဦးစီးကဘာမှမပြောပါဘူးသူတို့ယူထားတဲ့အုပ်စုကြေးရွာတွေကလည်း ိမ်တော်စုမပုံတင်လာလို့တဲ့သူတွေနဲ့နေစဉ်မပြတ်ပါဘူးမပုံတင်လို့တဲ့သူတွေကိုတသိန်းကျော်ကနေ3သိန်းအထိတောင်းနေပါတယ်နောက်ပြီးသူပြောနေတဲ့စမတ်ကတ်ကိုလည်းဟိုဟာလိုတယ်ဒီဟာမှလိုတယ်ပြောပြီးပြင်ဆင်ခွင့်တင်ဖို့ပတ်စံ4000ကနေ6000တောင်းပါတယ်ရုံးတွက်ဆိုပြီးပတ်စံကိုအမျိုးမျိုးပြောပြီးတော့တောင်းနေပါတယ်အရင်ကစမတ်ကတ်ပတ်စံမပေးရပါဘူးအခုနောက်ပိုင်းရုံးတွက်1000ကလောင်းဖို့အတွက်1000ဆိုပြီးတော့တောင်းတာပါနောက်ဆိုရင်ဗီဒီယိုရိုက်ပြီးပို့ပေးပါမယ်ဗျာ
ဟုတ်ကဲ့ဒါက AR တိုင်းဒေတာကြီးဇလုံမြွတ်နယ်ကလာဝကရုံမှာအခုလိုအခြေအနေတွေဖြစ်နေပါတယ်ဆိုပြီးတော့သောရရှင်တယောက်စာရေးပြီးတော့တိုင်ကြားလာတာဖြစ်ပါတယ်သူပြောသလိုတကယ်အခြေအနေမှန်ဖြစ်မဖြစ်ဆိုတာကတော့ VOE ကတိုက်ရိုက်စုံစမ်းထားတာမဟုတ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အတိမပြုနိုင်ပါဘူးဒါသောရရှင်ရဲ့ကိုယ်ပိုင်ရင်ဖွင့်စာပဲဖြစ်ပါတယ်တကယ်လို့သူပြောသလိုအဲ့ဒီလိုမျိုးဌာနတွေကပြည်သူဝန်ထမ်းတွေအနေနဲ့အဲ့ဒီလိုမျိုးအခြေအနေတွေလက်ပေးလက်ယူမှုတွေဖြစ်နေတယ်ဆိုတော့အတန်တွေထွက်လာရင်တော့သက်ဆိုင်ရာအုပ်ချုပ်သူအဖွဲ့ကနေပြီးဒီကိစ္စကိုစုံစမ်းစစ်ဆေးပြီးတော့တင်းတော်သလိုကင်တွယ်ဖို့လိုပါတယ်နော်သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါတယ်နော် ဖီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းတွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ခုဆက်ပြီးကမ္ဘာတစ်လောက်ထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျာမနီနိုင်ငံမြူနစ်မြို့မှာဥရောပရဲ့တန်ဖိုးအကြီးဆုံးရွှေနဲ့လုပ်တဲ့ Christmas သစ်ပေကြီးတစ်ခုကိုပြသထားပါတယ်။ဂျာမနီနိုင်ငံမြူနစ်မြို့မှာပဲအမှုပညာရှင်တဦးဟာနောက်ချီးကိုသုံးပြီးပကြီးရေးဆွဲနေပါတယ်။ဒီလိုထူးထူးခြားခြားသတင်းတွေကိုကိုချင်းချမ်းနဲ့မတ်မြတ်စီအောင်တို့ကတင်ဆက်ထားပါတယ
်။ဂျာမနီနိုင်ငံမြူနစ်မြို့မှာဥရောပရဲ့တန်ဖိုးအကြီးဆုံးရွှေနဲ့လုပ်တဲ့ Christmas သစ်ပင်ကြီးတစ်ခုကိုပြသထားပါတယ်။အမြင့်ပေ3မီတာလောက်ရှိတဲ့ဒီ Christmas သစ်ပင်ကို2024ခုနှစ်ထုတ် Vienna Philharmonic ရွှေပြားရီနဲ့ဖန်တီးထားတာဖြစ်ပြီးတော့ Euro ငွေ 5.2 သန်းကျော်တန်ဖိုးရှိပါတယ်။ဒီသစ်ပင်ကို Austria အစိုးရဒင်္ဂါသွန်လောင်းနယ်လုပ်ငန်းနဲ့တတိယဝန်ကြီးကုမ္ပဏီ Pro Orum တို့ပူးပေါင်းဖန်တီးခဲ့တာဖြစ်ပြီးတော့သူတို့ကုမ္ပဏီရုံးချုပ်ရှိတဲ့နေရာမှာအထူး Christmas သစ်ပင်တပင်ဖန်တီးချင်တာကြောင့်အခုလိုစီစဉ်ခဲ့တာဖြစ်တဲ့အကြောင်းကုမ္ပဏီပြောခွင့်ရ Benjamin Summer ကပြောပါတယ်အထူးပြုလုပ်ထားတဲ့ Christmas သစ်ပင်ပုံစံထဲမှာရွှေပြားတွေကိုထည့်သွင်းဖန်တီးထားပြီးထိတ်ဆုံးကကျေတက်ဆင်ထားတဲ့နေရာမှာတော့20အောင်စားရှိတဲ့ရွှေပြားကြီးကိုတက်ဆင်ထားပါတယ်သစ်ပင်ကြီးတစ်ခုလုံးကိုရောင်းဖို့မဟုတ်ပေမဲ့လည်းသစ်ပင်ထဲမှာထည့်သွင်းထားတဲ့ရွှေပြားတွေကိုတော့ဝယ်ယူနိုင်ပါတယ်ဒီနေ့ထဲမှာ Vienna Philharmonic ရွှေပြားရီရဲ့ထုတ်လုပ်မှု35နှစ်ပြည့်နှစ်ပတ်လည်အတွက်အခုလိုပွဲကိုဆင်နွှဲခဲ့တာဖြစ်ပြီးတော့ရွှေပြားရီဟာရွှေကိုရင်းနှီးမြှုပ်နှံမှုတစ်ခုဖြစ်စုဆောင်းကျင်သူတွေထဲမှာလည်းလူကြိုက်များတဲ့ရွှေပြားတစ်မျိုးဖြစ်ပါတယ်
ဒီနေ့တွင်မှရွှေစည်းတက်ပေမဲ့ရေရှည်ရင်းနှီးမြှုပ်နှံခြင်းတွေအနေနဲ့ရွှေကိုဆက်ပြီးတော့ဝယ်ယူနေသေးပါဒီရွှေခရစ်စမတ်တစ်ပင်ကိုဒီဇင်ဘာ9ရက်နေ့ထိပြန်တာခဲ့ပြီးတော့ဘသူမဆိုအခမဲ့ဝင်ရောက်ကြည့်ရှုနိုင်ခဲ့ပါရဲ့ရှင်
ဂျာမနီနိုင်ငံမြူနစ်မြို့ကအမှုပညာရှင်တို့ဟာနောက်ချေးကိုတုံးပြီးပကြီးတွေရေးနေပါတယ်အသက်46နှစ်အရွယ်ဝါနာဟဲလ်ကသူ့ပကြီးဆွဲကန်းကိုလည်းနွားတင်းကုတ်ထဲမှာဖန်တီးထားပြီးတဘာဝကရတဲ့နောက်ချေးတွေကိုတုံးပြီးပကြီးကားတွေကိုဖန်တီးနေတာပါသူ့ရဲ့ပကြီးအများစုဟာနွားပုံတွေဖြစ်ပြီးတော့ဒါကိုပဲပုံစံအမျိုးမျိုးနဲ့ရေးဆွဲထားတာပါသူဟာတဘာဝပန်ဝန်းကျင်နဲ့တိရိစ္ဆာန်တွေကိုချစ်မြတ်နိုးသူဖြစ်ပြီးအစပိုင်းမှာတော့နောက်ချေးကိုတုံးပြီးပုံရေးရတာခက်ပေမဲ့နောက်ပိုင်းမှာကျင့်သားရသွားတဲ့အခါလွဲကူပါတယ်လို့ပြောပါတယ်။နောက်ချေးကိုတုံးရတာဟာပုံဆွဲတဲ့မှင်နဲ့ရေးရတယ်လို့ဖြစ်ပြီးတော့စုတ်တန်တဲ့ရေးဆွဲတဲ့နေရာမှာအစာပိုင်းမှာတော့နောက်ချေးအပြစ်အကျဲကိုမချိန်နိုင်တဲ့အတွက်အခက်တွေ့ခဲ့တာပါ။သူ့ရဲ့လက်ရပုံအသေးလေးတွေကိုယူရို200လောက်နဲ့ရောင်းရတာဖြစ်ပြီးပကြီကားအကြီးကြီးတွေကတော့ထောင်တောင်းချီတန်ဖိုးရှိတာပါ။နောက်ချေးကိုဆေးအဖြစ်သုံးတဲ့အတွက်အငင်းပွားစရာဖြစ်ပေမဲ့လည်းဒါကိုအတိတ်ပဲမရှိဘူးလို့မတုံ့သက်တင်ကြောင်းနဲ့1960ပြည့်နှစ်တွေအထိမိဖို့ကြောင့်တန်ရှင်ရေးအတွက်နောက်ချေးကိုထုံးနဲ့ရောပြီးတုံလင်းခဲ့ကြတဲ့အကြောင်းပကြီးဆရာဟတ်ကပြောပါရယ်ဝယ်ယူသူတွေအနေနဲ့အနက်နံမာကိုစိုးရိမ်စရာမလိုပဲသူ့ရဲ့ပကြီးကားတွေက2ရက်3ရက်နေရင်ခြောက်သွားပြီးအနက်လည်းမထွက်တော့ဘူးလို့ပကြီးဆရာဟတ်ကပြောပါရယ်ခင်ဗျာ
စပိန်နိုင်ငံကဂျရန်ဒလာဒလာဗီရာမြို့လေးမှာတပြည့်စီတွေကိုမိရှုပြီးတော့ခြေထောက်ကိုရိုက်တဲ့ပွဲတော်တစ်ခုကိုဆင်နွှဲခဲ့ပါတယ်။ဒီပွဲတော်ကိုအက်စကိုဘာဆိုပွဲတော်တပြည့်စီနဲ့ရိုက်တဲ့ပွဲတော်လို့နာမည်ပေးထားပြီးဒီပွဲကိုကက်သလစ်ခရစ်ယာန်ယုံကြည်မှုအရာယေရှုသခင်ကိုမွေးဖွားမဲ့မေတော်မာရီပရိသတ်တွေယူတာကိုဂုဏ်ပြုတဲ့အနေနဲ့ကျင်းပတဲ့ပွဲလေးဖြစ်ပါတယ်။ပဝနေသူတွေဟာတပြည့်စီတွေကိုမီးရှို့ပြီးတော့လမ်းတွေပေါ်လှည့်လေကြသလိုဘေးရရကြည့်သူတွေရဲ့ခြေထောက်ကိုမီးတပြည့်စီနဲ့လိုက်ထိရမျိုးလဲလှုပ်ပါတယ်။ဒီပွဲတော်ဟာရိုးရာယဉ်ကျေးမှုတွေနဲ့ဘာသာရေးယုံကြည်ချက်တွေပေါင်းဆက်ထားတဲ့ပွဲဖြစ်တာကြောင့်ဒေသတွေနဲ့နိုင်ငံတကာကဧည့်သည်တွေအမြောက်များလာရောက်တဲ့ပွဲတော်တစ်ခုလည်းဖြစ်ပါတယ်။ရိုးရာအရာမီးတပြည့်စီနဲ့ရိုက်ရတာဖြစ်ပြီးအရိုက်ခံရတဲ့သူဖို့မီးမလောင်အောင်သတိနဲ့လှုပ်ရတာဖြစ်တဲ့အကြောင်းလဲပွဲတော်မှာပါဝင်သူတူကပြောပါတယ်။တန်ဆင်စီလေးလို့ယုံကြည်တာကြောင့်အခုလိုလှုပ်တာဖြစ်ပြီးဒေတာရင်းမှာတော့ရေပန်းစားတဲ့ပွဲတော်တစ်ခုဖြစ်ပါတယ်။အပြောပါဝင်ဆင်နွှဲနေသူတွေရှိသလိုတစ်နှစ်ပတ်လုံးစိတ်ပင်ပန်းခဲ့တာတွေအတွေ့အပန်းဖြေတဲ့အနေနဲ့ပါဝင်နေသူတွေလည်းရှိပါတယ်ရှင
်။ FUE မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေတော့ပါ။အခုတော့သတင်းချင်းချုပ်ကိုကြည့်ညာပေးပါအောင်မယ်။အစ္စရေးကစီးရီးယားနိုင်ငံနဲ့ပဋိပက္ခမဖြစ်လို့ဘူးလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူကတင်းငွေနီကပြောလိုက်ပါတယ်။စီးရီးယားနဲ့ထိတိုက်ဖြစ်ဖို့မရှိပါဘူး။မြေပြင်ကဖြစ်လာတဲ့ဗကရီအခြေအနေတွေပေါ်မူတည်ပြီးစီးရီးယားဆိုင်ရာအစ္စရေးမူဝါဒကိုဆုံးဖြတ်မှာဖြစ်တယ်လို့နာတန်ယာဟူကရုပ်သံနဲ့ထုတ်ပြန်ချက်မှာပြောသွားပါတယ်။အီရန်နောက်ခံပေးထားတဲ့လက်ဗနွန်အခြေစားဟက်စ်ဘိုလာအဖွဲ့လက်နက်ပြန်ပြီးမကိုင်းနိုင်အောင်ကာကွယ်ဆောင်ရွက်သွားဖို့အစ္စရေးဘက်ကတော့ပိုင်းဖြတ်ထားပါတယ်လို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ်။အမေရိကန်နိုင်ငံအရှေ့ချမ်းပြည်နယ်တွေပေါ်မှာတွေ့ခဲ့ရတဲ့အမျိုးအမည်မသိဒရုန်းယာဉ်တွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိဖို့လိုတယ်လို့ရွေးကောက်ခါသမ္မတဒေါ်နယ်ထရမ့်ရဲ့အဆိုပြုမျိုးသားလုံးညိုရေးအကြံပေး Republican အောက်တော်အမတ် Michael Waltz ကပြောကြပါတယ်။ New Jersey ပြည်နယ်နဲ့အမေရိကန်အရှေ့ချမ်း Atlantic ပြည်နယ်ကာယိုရာပြည်နယ်တို့မှာနေကြတဲ့ဒေသငံတွေဟာဒီသတင်းပတ်တွေအတွင်းမှာအမျိုးအမည်မသိတဲ့ဒရုန်းယာဉ်တွေပြန့်တန်းတာကိုတွေ့ခဲ့ကြရတာပါ။မြန်မာပါဝင် Israel Lebanon Syria, Russia, Ukraine တို့မှာငြိမ်းချမ်းစေဖို့ပြည်ထောင်နိုင်ငံ Corsica ကျွန်းကိုရောက်ရှိလာခဲ့တဲ့ပုံရဟမင်းကြီး Francis ကတင်းငွေတွေနဲ့ကစုပေါင်းတောင်းလိုက်ပါတယ်။ဘလို့ပဲဖြစ်ပါစေစစ်ဆိုတာရှုံးနိမ့်မှုပါပဲလို့တင်းငွေတွေနဲ့ဝိပုစုတောင်းပွဲမှာပုံရဟမင်းကြီးကပြောကြားခဲ့ပါတယ်။ပုံရဟမင်းကြီး Francis အနေနဲ့ပြင်သစ်စစ်သူကြီးနော်ပိုလီယာရဲ့မွေးရမြစ်ဖြစ်တဲ့ Corsica ကျွန်းကအကြားရှုံးမြို့တော်ကိုပထမဦးဆုံးကျေရောက်ရှိလာတာဖြစ်ပါတယ်။ခုတော့စီစဉ်ကိုအဆုံးသတ်ပြစေခင်ဗျာဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရမှုကနားတော့မှာထုတ်လွှင့်ရတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းအရွယ်တကူဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာမြန်မာပြည်သူပြည်သားအလုံးနေပြော်ရမောချစ်ချင်းပေါ်ကျွယ်တင့်တယ်ဘဝလှပမဲ့နေ့ရက်တွေမနေ့အမြန်ရောက်ရှိကြုံတွေ့နိုင်ကြပါစေလို့ဆုတောင်းလိုက်ပါတယ် ကျွန်တော်တမောင်သားမှာ